America in Burmese.
မင်္ဂလာညချမ်းပါတော်ရရှိပါရှင် View American တန်ရဲ2022ခုနှစ်နိုဝင်ဘာ22ရက်တနင်္ဂနွေညပိုင်း View မြန်မာပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်လိုင်းဒိုမီတာ1925 30နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနိုင်ချင်ရှိနိုင်ပါတယ်ရှင် View Radio Season တွေကိုရုပ်သံနဲ့လည်းဖြည့်ဆွက်ပြီးတော့ထုတ်လွှင့်ပေးနေပါတယ် View ရဲ့ website နဲ့ Facebook စာမျက်နှာတို့ကနေအချိန်နဲ့တပြေးညီကြည့်ရှုနာဆင်နိုင်ပါတယ်ဒီကနေ့အတွက်တော့ကျွန်မများသစဉ်အောင်အစီအစဉ်မှုဖြစ်တော်ဝင်တက်ဆက်ပေးပါမယ်ရှင
်မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝန်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာဆယ်လာနေပါကြာလာတဲ့အချိန်အထိကာကွယ်ဆန္ဒပြမှုတွေဆက်ရှိနေပါတယ်မွန်ပြည်နယ်တံပြူစရိုက်ကရေးလေဖျားဘူးသွားသူအ ਨੇ ဆုံး15ဦးရင်းနှစ်တည်ဆုံသွားခဲ့ပါတယ်တရုတ်ကလီသီဝေးနီးယားနိုင်ငံနဲ့တန်တမာဆက်ဆံရေးရှော့ချလိုက်ပါတယ်ဒီသတင်းတွေအပါအဝင်တခြားထူးခြားတဲ့သတင်းတွေကိုတော့ကောအမြတ်သူနဲ့အတူတင်ပြပေးသွားပါမယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းတွေအပြီးမှနားဆင်ရမယ့်အစီအစဉ်တွေမှာတော့လူ့အခွင့်အရေးတရားဖြစ်တဲ့လိင်သတ်မှတ်ချက်ကွဲလွဲသူ LGBTQ တွေရဲ့အခွင့်အရေးတွေကြိုးပမ်းနေရဆဲဖြစ်တဲ့အကြောင်
း Transgender right က human right ပါပဲတူတူပါပဲဘာလို့လဲ Transgender တွေကလည်း human ဖြစ်လို့ပါပဲ Trans तू က Transgender တယောက်ဖြစ်တယ် तू က gay တယောက်ဖြစ်တယ် तू က lesbian တယောက်ဖြစ်တယ်ဆိုပြီးအခွင့်အရေးအထူးအခွင့်အရေးနေ
တဲ့အကြောင်းအိမ်မဲလို့အမည်ပေးထားတဲ့ Transgender တယောက်အကြောင်းရုပ်ရှင်ဇာတ်ကားတူမှာတရုတ်ဆောင်ဖြစ်ပါဝင်ရိုက်ကူးထားတဲ့ခရစ်စီအောင်ပြောသွားတာပါဆက်သွယ်မေးမြန်းခန်းမှာတော့အပြေအဆုံးကိုနားဆင်ရပါမယ်ဒါအပြင်အပတ်စဉ်ကဏ္ဍတွေထဲမှာကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်မှတည်ဆာများသတင်းတွေကတုဒ္ဒထူးခြားစံပြသတင်းများစတဲ့အစီအစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီလိုအစီအစဉ်တွေမတိုင်ခင်မှာအခုအရင်ဆုံးတော့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့ကိုအောင်မြတ်သူတို့ကပြောပြပေးပါမယ်ရှင်
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာဆယ်လနှစ်ပါးရှိလာပြီဖြစ်ပေမဲ့ဆက်နာရှင်စန့်ကျင်ဆန္ဒပြပွဲတွေမြို့နယ်တချို့မှာခဏထိဆက်ရှိနေဆဲဖြစ်သလိုအကြမ်းဖက်တိုက်ခိုက်မှုတွေလည်းအရှိန်လျော့မသွားသေးပါဘူးဆက်နာအာဏာသိမ်းစစ်ကောင်စီတပ်ဖွဲ့တွေကိုရရလက်နဲ့ဆွဲကင်ပြီးခုခံတော်လှန်နေကြတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကမိုင်းခွဲတိုက်ခိုက်တာကျုံခိုးတိုက်ခိုက်တာတွေဆက်လက်ပြုလုပ်နေကြတဲ့အတွက်စစ်ကောင်စီဘက်ကထိခိုက်သေးဆုံးမှုတွေလည်းရှိနေပါတယ်ဒီကနေ့နိုဝင်ဘာလ21ရက်နေ့မှာမကွေးတိုင်းဂံကောမြို့နယ်မင်းရွာရဲစခန်းကထွက်လာတဲ့စစ်ကား5စီးပါရင်တန်းကိုချင်းလန်းဒီဖ ens force CDF နဲ့ကလေးကဘောဂံကောတပ်ရင်း9နဲ့YDF ကံကောပူပေါင်းအဖွဲ့တွေကမိုင်းခွဲတက်ခတ်ခဲ့တာမှာစစ်ကားနှစ်စီးပျက်စီးသွားတယ်လို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကသတင်းထုတ်ပြန်ပါတယ်ဒီထိခိုက်ဒေဆုံးမှုတွေကိုတိကျအတည်ပြုလို့တော့မရသေးပါဘူးမိုင်းခွဲတက်ခတ်ခံရတဲ့တပ်ဖွဲ့တွေကရှောက်ပင်ရွာကအိမ်သုံးလုံးကိုလည်းမိရှုဖြစ်စီးသွားတယ်လို့ဆိုပါတယ်တနင်္လာနေ့တိုင်းလောင်းလုံမြို့နယ်မင်းမော်ကျွရအနီးမှာတော့ရဲကားတစ်စီးကိုလောင်းလုံ PDF အဖွဲ့ကမိုင်းခွဲတက်ခတ်ခဲ့တာမှာစစ်သား6ဦးသေဆုံးပြီးတော့ PDF ဖွဲ့ဝင်2ဦးသေဆုံးကြောင်းလောင်းလုံ PDF အဖွဲ့ကသတင်းထုတ်ပြန်ပါတယ်ထိခိုက်ဒေဆုံးမှုတွေကိုတိကျအတည်ပြုလို့မရသေးပါဘူးဒီချိန်ထဲမှာပဲစစ်ကောင်စီအတွက်သတင်းပေးနေသူလို့တန်တရားရှိခံရသူတွေတပ်ဖြတ်ခံရတာမှာမော်ကျွန်းမြို့နယ်ရေပြူကန်ရွာကဒလန်လို့အမည်တွင်နေသူ2ဦးဒီကနေ့ပြစ်တက်ခံခဲ့ရပြီးသေဆုံးသွားတယ်လို့ဒေသခံတွေကပြောပါတယ်ဆရာနာသိမှုကိုစန့်ကျင်သူတွေလည်းနေ့စဉ်ဆိုသလိုဖန်စီထင်းထင်းခံနေကြရပါတယ်ဒီကနေ့မှာတော့မန္တလေးမြို့ကန်နေနဲ့တန်ဃာတော်တွေပူပေါင်းပြီးဆရာနာရှင်ချင်းမိုးရင်းနဲ့စစ်တပ်ထုတ်ကုန်မဝယ်ရေးချစ်တက်သပိတ်မောက်ခဲ့ကြပါတယ်အလားတူပဲစကိုင်းတိုင်းတွင်းကရွှေဘိုကလေးမြို့ရင်းမပင်မကွေးတိုင်းတွင်းကမြန်မြို့တို့မှာဆရာနာရှင်စန့်ကျင်ရေးချစ်တက်ဆန္ဒပြပွဲတွေပြုလုပ်ခဲ့ကြသလိုကချင်ပြည်နယ်ဖားကတ်မြို့မှာတော့ KIA PDF နဲ့ NUG ထောက်ခံပွဲဆရာနာရှင်စန့်ကျင်ရေးချစ်တက်ဆန္ဒပြခဲ့ကြပါတယ်ခင်ဗျာ
ဒေသတွင်အလုံးစုံစီးပွားရေးမိဖက်လို့အမည်ရတဲ့ RCEP ကုံတော်ရေးသဘောတူညီချက်ဟာအခုလာမယ့်ဇန်နဝါရီလမှာအသက်ဝင်မှာမို့ VNM အနေနဲ့အချိန်တိုအတွင်းအကျိုးဖြစ်ထွန်းမယ်လို့မျှော်လင့်ထားပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ2ရက်ကဩစတြေးလျ၊နယူးဇီလန်တို့ကဒီသဘောတူညီချက်မှာပါဝင်လက်မှတ်ရေးထိုးခဲ့ကြတာပါ။ RCEP လွတ်လပ်တဲ့ကုံတော်ရေးစာချုပ်မှာအခုဆိုရင်မြန်မာအပါအဝင် ASEAN 10နိုင်ငံနဲ့အတူတရုတ်၊တောင်ကိုရီးယား၊ဂျပန်၊ဩစတြေးလျ၊နယူးဇီလန်တို့လက်မှတ်ရေးထိုးကြပါပြီ။RCEP ဟာကမ္ဘာအကြီးဆုံးကုန်သွယ်ရေးသဘောတူစာချုပ်ဖြစ်လာဝယ်ရာရှိပြီးကမ္ဘာလူဦးရေ30ရာခိုင်နှုန်းနဲ့ကမ္ဘာအသတင်းထုတ်ကုန်တန်ဖိုးရဲ့30ရာခိုင်နှုန်းအကျိုးဝင်ပါတယ်။ဒေသတွင်သွင်းကုန်အခွန်ကိုလည်း90ရာခိုင်နှုန်းနဲ့လျှော့ချဖို့မျှော်မှန်းထားတာလည်းဖြစ်ပါတယ်။ကုန်သွယ်ရေးသဘောတူညီချက်14ခုကိုသဘောတူထားပြီးတဲ့ VNN ဟာသူ့ရဲ့ပို့ကုန်တွေကိုသွင်းကုန်အခွန်နဲ့တဲ့ဈေးကွက်တွေစီကိုပုံမတင်ဖို့မျှော်လင့်ထားတာပါ။နိုင်ငံတကာကုန်သွယ်ရေးအတိုင်ပင်ခံအဖွဲ့တစ်ခုဖြစ်တဲ့ Mycelody Associates ကအကြီးတန်းအကြံပေးစတီဗင်အိုကန်က VOA ကိုပြောရမှာမာရောရေရှည်မှာ RCEP ဟာတရုတ်ဂျပန်ကိုရီးယားနိုင်ငံတွေကိုကုန်သွယ်ရေးရပုံမနီးကပ်သွားစေပြီး ဒေသတွင်အမေရိကန်စီးပွားရေးကိုကန့်သတ်သလိုဖြစ်သွားနိုင်တယ်လို့သုံးသပ်ပါတယ်။ဒါပေမဲ့လည်းဗီယက်နမ်ပါဝင်အရှေ့တောင်အာရှနိုင်ငံတွေအတွက်အခွင့်အရေးပိုလာနိုင်တယ်လို့လည်းပြောပါတယ်။ဗီယက်နမ်အတွက်ဈေးပေါ်တဲ့သွင်းကုန်တွေဝင်လာဖို့အတွက် RCEP ကလမ်းဖွင့်ပေးမှဖြစ်ပြီးအထူးသဖြင့်ထုတ်လုပ်ရေးအတွက်လိုအပ်တဲ့ကုန်ကြမ်းပစ္စည်းတွေဝင်လာမှာဖြစ်ပါတယ်။ဗီယက်နမ်နိုင်ငံဟာနှစ်စဉ် ASEAN နိုင်ငံတွေစီကကုန်ကြမ်းနဲ့ထုတ်လုပ်ရေးပစ္စည်းတန်ဖိုးဒေါ်လာဘီလီယံ30ကျော်တင်သွင်းနေရတာဖြစ်ပါတယ်ခင်ဗျာ။
လီတူဝေးနီးယားနိုင်ငံမြို့တော် Vilnius မှာထိုင်ဝမ်ကျွန်းကတန်ယုံဖွင့်လိုက်တာကိုကန့်ကွက်တဲ့အနေနဲ့လီတူဝေးနီးယားနဲ့တန်တမာဆက်ဆံရေးကိုအဆင့်လျှော့ချလိုက်ကြောင်းတရုတ်နိုင်ငံရဲ့ဌာနကဒီကနေ့ပြောကြားလိုက်ပါတယ်။တရုတ်ဘက်ကပြန်အပင်းနေတာကိုစန့်ကျင်ပြီးလီတူဝေးနီးယားနိုင်ငံကထိုင်ဝမ်ဆိုတဲ့အမည်ကိုသုံးပြီးတန်ယုံဖွင့်ခွင့်ပေးလိုက်တာပါ။လီတူဝေးနီးယားနိုင်ငံမှာတန်ယုံဖွင့်မယ့်အကြောင်းထိုင်ဝမ်ကဇူလိုင်လအတွင်းကြေညာလိုက်တာဟာ၁၈ရက်အတွင်းဥရောပတိုက်မှာပထမဆုံးအကြိမ်တန်ယုံဖွင့်လှစ်ခြင်းလည်းဖြစ်ပါတယ်။တရုတ်ကသူတို့ပိုင်ဆိုင်ပြီးတနေ့မှာတရုတ်ပြည်မှာကြီးအောက်ကိုရောက်လာမယ်လို့ယူဆထားတဲ့ထိုင်ဝမ်ကိုထိုင်ဝမ်လို့အမည်တပ်ပြီးတန်တမာဆက်ဆံရေးပြုလုပ်မှုတွေကိုပြင်းထန်စွာကန့်ကွက်လေရှိပါတယ်။နိုင်ငံတကာဆက်ဆံရေးမှာအခြေခံကျတဲ့စံချိန်စံညွတ်တွေနဲ့အညီတရုတ်နိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုထိန်းသိမ်းကာကွယ်တဲ့အနေနဲ့လီတူဝေးနီးယားနိုင်ငံနဲ့တန်တမာဆက်ဆံရေးတဆင့်ချော့ချပြီးတန်ယုံယာယီတာဝန်ခံအဆင့်သာထားရှိသွားဖို့ဆုံးဖြတ်လိုက်ကြောင်းတရုတ်နိုင်ငံရဲ့ဌာနကဒီကနေ့နိုဝင်ဘာ27ရက်နေ့ရည်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။ဒီကိစ္စကနေထွက်ပေါ်လာမဲ့နောက်ဆက်တွဲအကျိုးဆက်တွေကိုလီတူဝေးနီးယားနိုင်ငံအနေနဲ့ရင်ဆိုင်ရမှာဖြစ်ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။
နယ်သာလန်နိုင်ငံမှာ COVID-19 စီးမြင်ကန့်သတ်ချက်တွေကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေဆက်လက်ဖြစ်ပွားလျက်ရှိရမှာတနင်္ဂနွေနေ့ကတော့အနည်းဆုံးလူ28ဦးအပန်းခံခဲ့ရပြီးရေငါဦးတိကျတဲ့ရရှိခဲ့ပါတယ်။ဒိဟိတ်မြို့ရဲ့လမ်းတွေပေါ်မှာစက်ပင်တွေကိုမီးပုံရှို့နေတာကြောင့်ရင်ကြောတွေပိတ်ဆို့ခဲ့ရပြီးမြင်းစီးဒက်ရဲတွေကလည်းဥပဒေစိုးမိုးရေးကိုကြိုးစားလုပ်ဆောင်ခဲ့ရပါတယ်။လုံးဝအသွာလာကန့်သတ်လိုက်ရကနေထိမနိုင်သိမရစုပူဆန္ဒပြတဲ့အခြေအနေကိုရောက်ရှိသွားတာဖြစ်ပြီးဒက်ရှ်အာဏာပိုင်တွေဟာရေအမြောက်တွေခွေးတွေကတိကယုံနှင်းနေတဲ့တပ်ဖွဲ့တွေကိုတုံးပြီးတော့မီးတင်ရှို့သူတွေမီးရှူမီးပန်းနဲ့ပစ်ပေါက်သူတွေကိုရက်တံမို့လှုပ်ဆောင်ခဲ့ရပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလကနေယနေ့ထိလူ900တက်မနည်းကိုဖမ်းဆီးထားပါတယ်။အနည်းဆုံးဆန္ဒပြမှုတွေကတောက်ကြနေကရိုတာတန်မှာဖြစ်ပွားခဲ့ရမှာလူအုပ်ထဲကိုရဲကပစ်ခတ်တော်တွေရှိခဲ့ပြီး3ဦးကိုဆေးရုံတင်ထားရတယ်လို့အာဏာပိုင်တွေကဆိုပါတယ်။ကိုရိုနာစီးမြင့်တဲ့အရာကိုဗစ်ကာကွယ်ဆေးထိုးပြီးသူတွေဒါမှမဟုတ်ကိုဗစ်ရောဂါဖြစ်ပြီးသူတွေကိုသာသွားလာခင်ပေးထားပြီးပေါ်မရှိကြောင်းစစ်ဆေးတွေ့ရှိသူတွေကိုကြံလှပ်ထားတဲ့အစိုးရရဲ့မူဝါဒကိုစန့်ကျင်ရန်ကနေဆန္ဒပြပွဲတွေစတင်လာတာဖြစ်ပါတယ်ခင်ဗျာ
။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ19.69 kHz 15653ည19.25 kHz 11683ည19.32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1595ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ကန်ဒီတနင်္ဂနွေနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။ယာဒုကဖြုတ်ချခံထားရတဲ့ဆူဒန်ဝန်ကြီးချုပ်အဗ်ဒူလာဟမ်ဒေါခါသူ့ကိုဝန်ကြီးချုပ်ယာဒုပြန်ခန့်ထားရတဲ့တနင်္ဂနွေနေ့အစောပိုင်းမှာအာနာသိန်းစစ်တပ်နဲ့သဘောတူညီချက်ရရှိထားပြီးဖြစ်ကြောင်းဝန်ကြီးချုပ်နဲ့နိဆက်သူရဲ့ပြောဆိုချက်ကိုကိုကပြီးရိုက်တာသတင်းကရေးပါတယ်ပြီးခဲ့တဲ့လအတွင်းစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ဆက်တွဲဖြစ်ပေါ်လာတဲ့သူထွက်သွားရေးမှုတွေအဆုံးသတ်ရေးအတွက်ဝန်ကြီးချုပ်ကသဘောတူလိုက်တာလို့ဆိုပါတယ်2019ခုနှစ်အတွင်းစစ်တပ်နဲ့အရသာအစိုးရအဖွဲ့တို့ရရှိထားတဲ့ဖွဲ့စည်းပုံသဘောတူညီချက်ကိုအခြေခံပြီးအနာဂတ်ဆွေးနွေးမှုတွေကိုပြုလုပ်သွားမယ်လို့ဆိုပါတယ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းအာဏာခွဲဝေအုပ်ချုပ်နေတဲ့အရသာညွန်ပေါင်းအဖွဲ့အနေနဲ့ဒီဆွေးနွေးမှုတွေမှာဗတိုင်းတာအထိပါဝင်မလဲဆိုတာတော့အတိအကျမသိရသေးပါဘူးဆူဒန်နိုင်ငံမှာဆီယနာသိမ်းပြီးနောက်ပိုင်းဆန္ဒပြနေကြတဲ့တက်ကြွလှုပ်ရှားသူတွေကတော့စစ်တပ်အနေနဲ့နိုင်ငံရေးလောကကအပြစ်တိုင်နှုတ်ထွက်ပေးဖို့အတွက်တောင်းဆိုနေကြပါတယ်ဒီတော်တွင်ဝန်ကြီးချုပ်အဗ်ဒူလာဟမ်ဒါခ်နဲ့စစ်တပ်အကြီးအကဲအဗ်ဒယ်ဖတာအယ်ဘာဟန်နိုတင်းနေနေမှာတွေ့ဆုံဆွေးနွေးမှုပြုလုပ်မဲ့မြို့တော်ခါတွန်းကသမရအိမ်တော်ရှိရာကိုထောင်နဲ့ချီတဲ့ဆန္ဒပြပြည်သူတွေခြိတက်သွားနေကြတယ်လို့လည်းရိုက်တာသတင်းမှရေးသားပါတယ်ခင်ဗျာ
ဂျေရုရှလင်မြို့ဟောင်းကတင်းနေနေပြက်ကတ်မှုအတွင်းလူလေးဦးဒဏ်ရာရရှိခဲ့ပြီးတဲ့နောက်ပါလက်စတိုင်းတနက်သမားကိုအစ္စရေးတပ်ဖွဲ့ဝင်တွေကအသေးပြက်ကတ်ဖမ်းဆီးခဲ့ပါတယ်တနက်သမားဟာအသက်42နှစ်အရွယ်ဖက်ဒီအဗ်ဒူရှာဟဒမ်ဖြစ်ပြီးအရှိဂျေရုဆလင်မှာနေထိုင်တဲ့ဟာမတ်စ်ဖွဲ့ဝင်တူဖြစ်တယ်လို့အစ္စရေးအရာရှိတွေပြောတာကိုအစ္စရေးသတင်းဌာနဟာရဒက်စ်ကကိုးကားဖော်ပြပါရယ်မွတ်စလင်တွေရောဂျူးတွေပါနှစ်ဖက်စလုံးကထိတ်လန့်နေတဲ့အစုဖွဲ့တွေထိတ်တိုက်တွေ့နေကြနေတာဖြစ်တဲ့ဂျူးတွေရဲ့ Temple Mount နဲ့မွတ်စလင်တွေရဲ့ Noble Sanctuary မှာပစ်ခတ်မှုဖြစ်ပွားခဲ့တာပါအစ္စရေးအရာရှိတွေကတော့ပစ်ခတ်ခံရသူတွေရဲ့အနည်းဆုံးဒဏ်ရာနဲ့တူဦးကနောက်ပိုင်းမှာတည်ဆုံခဲ့ရတယ်လို့ဆိုပါရယ် အခုတနင်္ဂနွေနေ့ပြက်ကတ်မှုဟာဒုတိယအကြိမ်ဖြစ်ပြီးတော့ပြီးခဲ့တဲ့ဗုဒ္ဓနေ့ကလည်းရဲတွေကိုဓာတ်နဲ့ထိုးဖို့ကြိုးစားတဲ့အမျိုးသမီးတူဦးကိုဂျေဆလွန်မြို့ဟောင်းမှာအသေးပြစ်တက်ခဲ့ပါတယ်ခင်ဗျာ
။မွန်ပြည်နယ်တံပြူစရမြို့နယ်အတွင်းမှာရှိတဲ့ကြိုင်နယ်ရေလေဖျားကိုဒေသခံတွေဖျားဖူးသွားနေစဉ်ရုတ်တရက်ရေကြီးပြီးတော့အနည်းဆုံး15ဦးသေဆုံးသွားတယ်လို့ဒေသရင်းပရဟိတအကူကြီးအသင်းတွေကပြောပါတယ်။ရေထဲမျောပါပြီးပျောက်ဆုံးနေသူတွေကိုတော့လိုက်လံရှာဖွေနေစေလို့ဆိုပါတယ်။အခင်းဖြစ်စဉ်နဲ့ပတ်သက်လို့စေတနာရှင်လူမှုကွန်ရက်ရဲ့အသင်းကကိုဝေရန်ဖြိုးက VOA ကိုအခုလိုရှင်းပြပါတယ
်။ကျွန်တော်တို့ကအခုချိန်ဒီတော့ဆက်ငန်းလောက်ပဲရှိတယ်ခင်ဗျ။အခုတော့မှရှားနေတော့ရှိတယ်နော်။ရောက်ဆုံးကြီးဘယ်လောက်ရှိလဲဆိုတော့ဒီမှာကအဲ့မှာအယောက်60လောက်ကတော့ရှိတယ်လို့ပြောတယ်။ဒါပေမဲ့လက်ရှိမှာတော့ကျွန်တော်ကတော့အခုတော့ကျွန်တော်တို့ရှားနေတော့မှခင်ဗျ။အော်လင်မောက်တာတော့မဟုတ်ခင်ဗျ။ကျွန်တော်တို့လေပြောရမယ်ဆိုတော့ကျွန်တော်လူတွေကဗျာကျောက်တူကြလေရတော့သူတို့ကတော့ကဲ့ပြီးကြဗျာလေရတော့အများကြီးပဲဒါပေမဲ့ဒီဖျားဖူးတဲ့လူတွေကဖျားပြီးလို့သွားဖို့တည်ကြည့်ကူးကြတယ်ဗျာလေကတော့နေကြီးမှောက်ကြလေကတော့နေတကြီးမှဆိုရင်သူကတော့15ရောက်အယောက်20လောက်ပဲတက်လို့ရတာလေတော့တက်နေရင်းနဲ့ကွာအားလုံးကအဲ့မှာဂျီတဲ့အားလုံးနှစ်ကြနှစ်ဝါလာအဲ့လိုအဲ့လိုဖြစ်နေ
အခုလိုဖျားဖူးရာသီမှာဒီရေအတက်ကျဖြစ်လေရှိပြီးရေကြချိန်ပေါ်လာတဲ့နှစ်လမ်းတိုင်းဖျားဖူးတွေလမ်းလျှောက်သွားနေကြချင်းဒီရေရုတ်တရက်တက်လာခဲ့တာလို့လည်းဒေသခံမျက်မြင်သက်သေတွေကပြောပါတယ်။တေဆုံးသူတွေရဲ့အမျိုးသားအမျိုးသမီးအရွယ်ဆုံးပါဝင်ပြီးအများစုဟာဝေါ်မုတ်တမရေမှုတုံကျိုင်းစိတ်ကြီးမြဝတီနဲ့ရန်ကုန်တိုင်းလက်ကူမျိုးတို့ကပါဝင်ကြတယ်လို့ကုညီကစေးအဖွဲ့တွေကသတင်းထုတ်ပြန်ပါတယ်။တေဆုံးသူအရေအတွက်နဲ့သူတို့ရဲ့နေရာလိပ်စာတွေကိုတော့ VOA ကတိကျအတည်ပြုလို့မရသေးပါဘူး။အလားတူပဲပနေရောက်ပျောက်ဆုံးနေတယ်ဆိုတာကိုလည်းတိကျအတည်ပြုလို့မရသေးပါဘူး။အရင်နှစ်တွေကလည်းရင်းနေရေလေဖျားဘူးသွားရင်ရင်းနှစ်ပြီးတေဆုံးမှုတွေရှိခဲ့ဘူးတယ်လို့လည်းဒေသခံတွေကပြောပါတယ်။အခုလိုဖျားဘူးသူတွေရေထဲဖြတ်ကူးချိန်မှာပင်လေရေရုတ်တရက်မြင့်တက်လာခြင်းကြောင့်ဖျားဘူးသူ15ဦးမျောပါတေဆုံးပြီးတော့30ဦးပျောက်ဆုံးနေတဲ့အတွက်မြို့သားညီညွတ်ရေးအစိုးရကအထူးပင်စိတ်မကောင်းဖြစ်ရကြောင်းမိသားစုနဲ့အတူထပ်တူဝမ်းနည်းကြေကွဲရပါကြောင်းအန်ယူဂျီမြို့သားညီညွတ်ရေးအစိုးရယာယီသမရတူဝါလရှိလာကလည်းအခင်းဖြစ်ပွားပြီးမကြခင်မှာပဲကြီးညာရက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
တောင်ပိုင်းအိန္ဒိယပြည်နယ်တစ်ခုဖြစ်တဲ့ Andhra Pradesh မှာရက်ဆက်ပြီးတော့မိုးတီးထန်ခဲ့တာကြောင့်အနည်းဆုံးလူ18ဦးသေဆုံးပြီးတော့ဒါဇင်နဲ့ချီပြီးပျောက်ဆုံးနေတယ်လို့အာဏာပိုင်တွေကပြောပါတယ်ပြီးခဲ့တဲ့ကြာပတင်းကစပြီးတော့ပြည်နယ်ထဲမှာမိုးတီးထန်ခဲ့ပြီးအနည်းဆုံးခရိုင်5ခုမှာအကြီးကျယ်ရေကြီးခဲ့ပါတယ်တောက်ကြနေကအဆောက်အဦပြိုကျရာကနေလူ3ဦးသေဆုံးခဲ့ရပြီးနောက်မှာသေဆုံးသူ18ဦးလည်းရှိလာတယ်လို့ရဲကပြောပါတယ်အဆိုးဆုံးထိခိုက်ခဲ့ရတဲ့ခရိုင်ဒေသတွေစီကိုကယ်ဆယ်ရေးအဖွဲ့တွေကိုဆင်လွတ်နေပြီးလူရောက်ပေါင်းများစွာကိုလည်းဘေးလွတ်ရအမိုးကားတွေစီကိုရွှေ့ပြောင်းထားပါတယ်ခင်ဗျာ
ဒီကနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ကိုအောင်မြတ်သူတို့ပြောပြပေးခဲ့တာပါရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်တွေကိုလိုင်းဒိုမီတာ19.25/32နဲ့လိုင်းလမ်းမီတာ190ရူကနေဖမ်းယူနှာဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာနဲ့ website စာမျက်နှာတို့ကလည်းအချိန်နဲ့တပြေးညီဖမ်းယူနှာဆင်ကြည့်ရှုနိုင်ပါတယ်။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေထဲမှာအခုရင်ဆုံးတော့ဆက်သွယ်မြင်မြန်ကန်ကိုတင်ဆက်ပေးခြင်းပါတယ်။လူခွင့်ရေးတရက်ဖြစ်တဲ့လိင်သက်မတ်ချက်ကွဲလွဲသူ LGBTQ ရဲ့အခွင့်အရေးအတွက်ကြိုးပမ်းနေရဆဲဖြစ်တဲ့အကြောင်း imperfectly complete နတ်ထီအောင်အိမ်မဲလို့အမည်ပေးထားတဲ့မြန်မာစကားပြောရုပ်ရှင်ဇလန်းတို့ transgender တယောက်အကြောင်းကိုရိုက်ကူးထားတဲ့ရုပ်ရှင်မှာပါဝင်သူတွေနဲ့ရိုက်ကူးထုတ်လုပ်သူတွေကပြောပါတယ်ဒီရုပ်ရှင်ဇကားတို့လေးကိုအတိအမှတ်ပြုမှုပိုရလာပြီးတော့နိုင်ငံတကာရုပ်ရှင်ပွဲတော်တွေမှာပြသနေတဲ့အခြေအနေရိုက်ကူးဖြစ်ခဲ့တဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့ရုပ်ရှင်ဖန်တီးထုတ်လုပ်သူအဖွဲ့သားတွေကိုဆက်သွယ်မေးမြန်းပေးထားပါတယ်ရှင်အဲ့တော့အခုအရင်ဆုံးကျွန်မထုတ်လုပ်သူကိုဝနမျိုးသိန်းကိုအရင်ဆုံးနှီးချင်ပါတယ်ဒီ imperfectly complete နတ်တီအောင်အိမ်မဲလို့နာမည်ပေးထားတဲ့ဒီမြန်မာ transgender ပေါ့နော်လင်းအိမ်ကပြောင်းထားတဲ့သူတယောက်ရဲ့အကြောင်းကိုရုပ်ရှင်တူလေးနဲ့ပတ်သက်ပြီးတော့သတင်းဌာနတချို့မှလည်းမေးမြန်းထားတာမျိုးကျမတို့အများကြီးတွေ့ပါတယ်။နောက်မြန်မာဘာသာနဲ့ရောအင်္ဂလိပ်ဘာသာနဲ့ရောပြောရဲဒီစကားပေါ်မှာအတိမတ်ပြူတာတွေပို့ပြီးတော့တိုးလာနေတာကိုလည်းတွေ့တယ်၊စုရရတာကိုလည်းတွေ့တယ်။ဒီရုပ်ရှင်ပွဲတော်တွေမှာတော်တော်များများပြသနေတာတွေလည်းတွေ့တယ်။ဒီရုပ်ရှင်ကားကဒီမျက်မမြင်ဂီတသမားလူငယ်တယောက်ကိုကုညီဆောင်ရှောက်ပေးနေတဲ့ transgender အမျိုးသမီးတယောက်ရဲ့အကြောင်းပေါ့နော်အဲ့တော့ဒီဂီတသမားလူငယ်လေးကသူကမျက်ကြည်လွာရပြီးတော့အလှူရှင်ရပြီးတော့မျက်စိပြန်မြင်တော့မဲ့အချိန်မှာသူ့အမှန်တိုင်းဖွင့်ပြောဖို့ခက်နေတဲ့ဒီ transgender ကြောင့်အကြောင်းကိုရိုက်ကူးထားတာကိုလည်းကျမတို့သိရတယ်အဲ့မှာကျမသိချင်တာဒီရုပ်ရှင်ကားတို့လေးကို နတ်တီယံအိမ်မဲလို့ဘာလို့နာမည်ပေးထားတာပါလဲရှင
့်အဲ့အဲ့ idea တကယ်တမ်းရလာတာဟိုဟာပေါ့ခရစ်စီရလာတဲ့ idea ခရစ်စီက she is part of the producer it's I'm not just when we make a general decision လို့တဲ့အချိန်မှာအားလုံးတိုင်နေပြီးလောက်ကြတယ်နော်I think the appear most likely Chrissy P for going to now kitchen and how to kitchen and how to come in and open it so that our social injustice to come over on the inferior to come no so I just aim at how to tie like that damn piao toar it kind of tap jet toar other the one that you know you saw damn Chrissy P and P you know go on the goes that tie aim at so that damn Chrissy yeah
right my Chrissy ဒီပေါ်မှာနည်းနည်းလေးရှင်းပြပေးပါဦး
အစ်မတော်ကတော့ imperfectly complete လို့ပဲထားထားတာပေါ့လေ English နာမည်ပဲပေးထားကြမယ်ပေါ့နောက်ကျတော့ကျမတို့အကုန်လုံးသိချပြင်စဉ်းစားကြတယ်ပေါ့ဒီ director တွေရော producer တွေရော actor တွေရောဘာလို့ဆိုတော့အများကိစ္စတော့ dialogue တွေအကုန်လုံးကမြန်မာလို့ပြောထားတာတော်တော်များတယ်လीအဲ့ဒါကြောင့်အဲ့တော့မြန်မာနာမည်ပေးမှဖြစ်မယ်လို့ပြန်ဆုံးဖြတ်ချတယ်ဆုံးဖြတ်ကြတော့အကုန်လုံးဟိုနာမည်လျှောက်ရွေးကြတာပေါ့လေအကုန်လုံးပဲအဲ့တော့ဒီစတိုရီရိုက်ပြီးတဲ့အချိန်မှာကျမရဲ့တငယ်ချင်းရုပ်ရှင်မင်းသားညောက်မှန်တဲ့ဥက္ကမင်းမအောင်ပြောပြလိုက်တယ်ဒီဟာလေးနာမည်လေးရှာကြရအောင်ဆိုတော့အဲ့မှာသူနဲ့ကျမနဲ့ရှာကြတာပေါ့သူကတော့အဓိကရှာပြီးတယ်ပေါ့လေအဲ့တော့နတ်တီအောင်ပထမတော့နတ်တီအောင်ကောင်းငယ်နောက်တစ်ခုကနတ်တီအောင်အိမ်မက်နတ်တီအောင်မိုးပြာဘာဆိုတော့နတ်တီအောင်နတ်တီဆိုတဲ့စကားဗလာနတ်တီအောင်လာကြတာလीသူရဲ့သူကလည်းမျက်စိမြင်ဦးအဲ့တော့သူရဲ့ဟိုတို့ drink ကတည်မလားဘာ drink ရှိလဲဆိုတာကို तू ရဲ့သူကတူလဲဘယ်တော့မျက်စိပြန်မြင်မလဲဆိုမသိဘူးခရစ်စတီယာလဲအဲ့ထဲမှာ transgender တယောက်ဆိုတော့ဒီ transgender တယောက်ကချစ်တဲ့အချစ်သူ့ကိုချစ်တဲ့အချစ်ကိုသူ့ကိုချစ်တဲ့အချစ်နဲ့ညီမျှတဲ့အချစ်ကိုကိုကပြန်လို့ခြင်းတယ်ပြီပြန်လို့ခြင်းတော့အဲ့ဒီအချိန်မှာ तू ကကိုပြန်ချစ်တာမလားဆိုတော့အိမ်မက်ကလည်းအကောင့်ကဖော်နိုင်မလားမဖော်နိုင်မလားမသိဘူးလေအဲ့တော့နှစ်ယောက်စလုံးကဗလာနတ်တီဖြစ်နေတဲ့အိမ်မက်တွေနဲ့ပေါ့အဲ့ဒီမှာမှအိမ်မက်ဗလာနတ်တီအိမ်မက်ကိုမှဟိုနာမည်စဉ်းစားရင်းနဲ့နတ်တီအောင်အိမ်မက်လို့ဖြစ်သွားတာပါဟုတ်ကဲ့
အဲ့တော့အခုဆက်ပြီးတော့မေးချင်တာကတော့ Director Bruce ပေါ့နော် So first of all I would like to congratulate
အခုလို့စုရိယရာကိုဂုဏ်ယူပါတယ်ရှင်The imperfectly complete Yushin Zelen တို့ကစုရရနေတယ်လို့နိုင်ငံတကာယုရှင်ပြပွဲတွေမှာပြသနေတာကိုလည်းတွေ့ရပါတယ်။ဒီတော့ဒီဇာကားကိုဖန်တီးတဲ့ director တယောက်အနေနဲ့ရှေ့လျှောက်မှာရောဒီဇာကားကိုပို့ပြီးတော့လူတွေအတိအမှန်ပြလာဖို့နဲ့စုရထပ်ပြီးတော့ရဖို့မျှော်လင့်ထားပါသလားရှင်
။ Oh yeah so I did
ကျွန်တော်အနေနဲ့ဒီလောက်ထိဖြစ်လာလိမ့်မယ်လို့မမျှော်လင့်ထားပါဘူး။တကယ်ကိုအံ့ဩဝမ်းသာမိပါတယ်။ယုရှင်ဖန်တီးသူတယောက်ကသူဇကာမပြီးခင်ပရိသတ်တွေအကြိုက်တွေ့ပါမလားဆိုတာကြိုမသိနိုင်ပါဘူးဇကာတိုင်းကသူတို့အတွက်စူးစမ်းဆန်းသပ်မှုပါအခုဒီလိုစုရရတော့ပရိသတ်ကကျွန်တော်တို့ဖန်တီးမှုကိုမျက်နှိုးတယ်ကြိုက်တယ်ပေါ့ဗျာဒီအတွက်ကျွန်တော်တို့တစ်ဖွဲ့သားလုံးပျော်ရွှင်ရတယ်လို့စိတ်လှုပ်ရှားရပါတယ
်ကိုစောမျိုးထက်ကဒီ imperfectly complete နတ်တီအောင်အိမ်မက်ရုပ်ရှင်ကားထဲမှာအမြင်အာရုံကွယ်နေတဲ့ဂီတာသမားလူငယ်တယောက်အနေနဲ့တရုပ်ဆောင်ထားပါတယ်ဒီကားမှာဘလို့စပြီးတော့ပါဝင်တရုပ်ဆောင်ပြစ်တာပါလေ
ကျွန်တော်စပြီးတရုပ်ဆောင်ပြစ်တာဟောပါတော့ Bruce နဲ့သူနဲ့တည်ရတော့တော်တော်ကြာပြီအဲသုံးနှစ်လင်းနေတော့ရှိပြီအဲဒါနဲ့သူကဒီဇက်ညွန်းသူရေးပြီးတဲ့အချိန်မှာသူက okay ပါတော့ဂီတာလည်းတည်တခြင်းလည်းဆိုတတ်တဲ့အဲ့လိုပါတရုပ်ဆောင်တရားလိုက်ရှာနေတဲ့အချိန်မှာသူကကျွန်တော်လာပြီးတော့ကန်းတယ်လာနောက်ပြီးတော့သူရဲ့ဇလန်အကြောင်းကျွန်တော်ပြောပြရဲကျွန်တော်ဟာမိုက်တယ်ပေါ့နော်ဇလန်လေးကတော်တော်ကောင်းတယ်ပေါ့စိတ်ဝင်စားဖို့ကောင်းတယ်ပေါ့like ကျွန်တော်လည်းဂီတာကိုယ်တိုင်တီးတတ်တော့ so this is something you know I could contribute ဇလန်နောက်ပြီးတော့မျက်မမြင်အနေနဲ့တရုပ်ဆောင်မယ်ဆိုတော့လည်းဒါနောက်တစ် challenge တစ်ခုပေါ့နော် so ကျွန်တော်လည်းစိတ်ဝင်စားပါပြီအဲ့ဒါနဲ့သူကန်းလာတဲ့အချိန်မှာကျွန်တော်တက်ခံတယ်
ဒီဇကာရိုက်ကူးမယ်ဆိုတဲ့အချိန်မှာအဲ့လိုအတားအဆီးအဟန့်တားတွေရောရှိသလားကိုယ့်ရဲ့ကိုယ်ပိုင်ဆုံးဖြတ်ချက်နဲ့လွတ်လွတ်လပ်လပ်ဆုံးဖြတ်ခွင့်ရခဲ့တာလား
ဟုတ်ကိုယ့်ပိုင်ဆုံးဖြတ်ချက်နဲ့လွတ်လပ်အတားအဆီးတွေပါမရှိပါဘူးအကုန်လုံးကကျွန်တော်ဟိုဘောနော်မိဘတွေရောတကယ်ချင်းအကုန်လုံးပျော်ပျော်သူတွေဟာကောင်းတယ်ပေါ့လို့ပေါ့ဆက်လန်းနေတယ်ကောင်းတယ်ဟောဖြစ်တယ်တော့ဆိုပြီးတော့အပေးကြတယ်ဟုတ်လား
အဲ့ကိုဝိနရဲ့ဒီဇက်ကားကတမန်ဇလန်ကျော်ရုပ်တစ်ခုမဟုတ်ဘူးအဲ့တော့တမန်ဇလန်ကျော်ရုပ်ကိုအခြေခံထားတဲ့ဟိုဇက်ကားတစ်ခုမဟုတ်ဘူးပေါ့အ အလေးအင်္ဂါပြောင်းထားတဲ့သူတယောက်ရဲ့မေတ္တာတရားနဲ့သူ့ရဲ့ခံစားချက်တွေကိုဖွဲ့ဆိုထားတယ်။ဒီလိုပုံမှန်တမယိုးကြဇလန်းကျော်ယုံမဟုတ်တဲ့အတွက်ရိုက်ကူးတဲ့နေရာမှာဘလို့အခက်အခဲတွေကိုကြုံခဲ့ရပါသလဲ
။ဒီကအဲ့လိုဘယ်ပေါ့လဲ transgender about thinking ကပြောင်းထားရပါအများစုပြောတယ် still ကျွန်တော်တို့ humanity ရလူရချင်း still ပြရတူပဲလေ။ကျွန်တော်တို့ပုံမှန်အနေထားဆိုရင်အဲ့လိုပုံမှန်အနေထားတော့မှာလူမျိုးမတူလို့ဘာသာမတူလို့ချစ်လို့မရဘူးစိုက်လို့မရဘူးဆိုရဲဟာတော့မှရှိတာပဲတည်ရတာအဲ့တော့အခုဒီကစင်တူယိုမာလီအဲ့လိုသဘောမျိုးလေးကျွန်တော်ကယူဆပြီးတော့အဲ့တော့ကျွန်တော်အဲ့လိုပြောမယ်အရင်ပြဿနာဖြစ်တယ်လို့ပြောပြောမယ်အရင် debate ဖြစ်တယ်လို့ကျွန်တော်တို့မထင်ဘူးလူတွေက because this is still art you know and it's still like it's a good art
အဲ့ဆိုရင်မခရစ်စီကိုအလှည့်ပေးဦးမယ်နော်အဲ့နိုင်ငံတကာမှာတော့လိင်ငါကွဲပြားတယ်ပြောင်းတယ်လိင်စိတ်ကွဲပြားတယ်ဆိုတဲ့သူတွေအပေါ်မှာတန်းတူထားဖို့ပြီးတော့ခွဲခြားပြီးတော့မဆက်ဆံဖို့ခွဲခြားမတတ်မှတ်ဖို့တောင်းဆိုစော်ဩနေရာကြီးလည်းရှိပါတယ်ပြီးတော့ကိုကိုတတိရှိရှိပေါ်ထုတ်ဖို့အားပေးတာကြီးလည်းရှိပါတယ်အဲ့ဒီလိုနိုင်ငံတကာရဲ့အတိမတ်ပြမှုတွေပို့ပြီးတော့ရလာတဲ့အခါမှာဒီရုပ်ရှင်အပေါ်မှာပေါ့နော်နိုင်ငံတကာအတိမတ်ပြမှုတွေပို့ပြီးတော့ရလာတဲ့အတွက်မြန်မာနိုင်ငံလိုလူအဖွဲ့စည်းမှရောလိင်စိတ်ကွဲပြားတဲ့သူဒါမှမဟုတ်လိင်တူချစ်သူတွေအပေါ်မှာအများစုရဲ့အမြင်သဘောထားတွေကပြောင်းလဲလာမယ်လို့မျှော်လင့်ပါသလား
ဟုတ်ကဲ့ခရစ်စတီမျှော်လင့်ပါတယ်2021တော့အရင်နှစ်တည်းလိုတော့မဟုတ်တော့ဘူးပေါ့ဒါပေမဲ့မြန်မာလူအတိုင်းအဝိုင်းမှာကဟိုရှေးရွှဲအယူအဆတွေရှိတယ်နောက်ပြီးတော့ဟိုဒီ transgender တယောက်မိမရှာတယောက်ဟိုနေဟိုလူအများနောက်ပြီးပြောတဲ့စကားတို့နှိမ့်ပြီးပြောတဲ့စကားတို့ဆိုရင်တော့6ပေါ့လေအဲ့လိုမျိုးပေါ့ဒါပေမဲ့အဲ့ဒါလေဟိုတမယိုးကျစကားလို့လေပြောလို့ရတာပေါ့လေသူတို့ကအဲ့ဒီနာမည်ကိုခေါ်ရတာတွင်နေပြီပေါ့ဒီမှာကတော့ transgender gay ဆိုရင်လည်း gay ပေါ့ lesbian ဆိုလည်း lesbian ပေါ့သူကသူနဲ့သူရှိကြတာပေါ့ဒါပေမဲ့ Chrissy တို့အခုအရေးကြီးဆုံးကဘာလဲဆိုတော့ transgender right ကိုဟိုတောင်းယူရပါမယ် transgender right က human right ပါပဲတူတူပါပဲဘာလို့ဆို transgender တွေကလည်း human ဖြစ်လို့ပါပဲTwoa transgender တယောက်ဖြစ်တယ်။ Twoa gay တယောက်ဖြစ်တယ်။ Twoa lesbian တယောက်ဖြစ်တယ်ဆိုပြီးအခွင့်အရေးအထူးအခွင့်အရေးအနေနဲ့တောင်းဆိုတာမဟုတ်ပါဘူး။တာမန်လူရန်းစီရနေတဲ့အခွင့်အရေးကိုပဲ Chrissy တို့ကတောင်းဆိုနေတာပါ။ဒီမှာကတော့ဟို transgender ကို protect လုပ်တဲ့ဟို LGBT ကို protect လုပ်တဲ့ဟိုဥစ္စာ regulation တွေ law တွေရှိကြတယ်ပေါ့လေ။ဒါပေမဲ့ဒီနိုင်ငံမှာကတော့ပုံမှန်လေးဖြစ်နေပါပြီ။စစ်တပ်ထဲမှာလည်း LGBTQ တယောက်အနေနဲ့ဝင်ပြီးအမှုထမ်းလို့ရတယ်။ဘယ်ရုံးမှမဆိုတက်လို့ရတယ်။ဘယ်အစိုးရအမှုထမ်းမဆိုဝင်လုပ်လို့ရတယ်။ Governor တို့တချို့ state က Governor တွေပါဆိုရင်အကုန်လုံး transgender တွေပါဖြစ်နေကြတာပဲလေဒီနိုင်ငံမှာတော့။အဲ့တော့ Chrissy တို့အနေနဲ့ကမ္ဘာနိုင်ငံအနေနဲ့ရင်မောင်းတန်းပြီးတော့Chrissy တို့နိုင်ငံမှာလည်းဒီ transgender right တွေ LGBTQ right တွေဒီ LGBTQ တွေကို protect လုပ်ပေးနိုင်မဲ့ဟိုလူအဖွဲ့အစည်းတွေက advocate တွေမမရည်တည်ပေးမဲ့လူတွေကတော့ပုံမလိုအပ်လာတယ်လို့ထင်တာပဲအဲ့လိုလူတွေအဖွဲ့အစည်းတွေရှိမှလေဒီ transgender ဒီ LGBTQ အတိုင်းအဝိုင်းကြီးပုံမတုတ်တက်တဲ့ဟို society တစ်ခုကိုရောက်သွားမယ်လို့တော့ Chrissy ထင်ပါတယ
် Let me ask you Bruce okay. So in Asia
အထူးသဖြင့်တော့အာရှမှာပေါ့လေရှေးယူဆွဲယူဆကိုကင်ဆွဲတာများတဲ့လူမှုအတိုင်းအဝိုင်းတွေအတွက်မှာဒီ transgender တွေလိင်စိတ်ခံယူချက်ကွဲပြားသူတွေနဲ့ပတ်သက်ပြီးတော့ခွဲခြားဆက်ဆံတာလက်မခံတာမျိုးတွေရှိပါတယ်ဒီလိုအတိုင်းအဝိုင်းမှာဒီရုပ်ရှင်ဇာတ်လမ်းတူလေးရရက်ခတ်မှုတစ်ခုရှိလာမယ်လို့ထင်ပါသလားဒီရုပ်ရှင်ဇာတ်လမ်းတစ်ဆင့်ပေါ့အပြောင်းလဲတစ်ခုခုဖြစ်လာမယ်လို့မျှော်လင့်သလားနောက်ပြီးတော့ဒီလိုလိင်စိတ်ခံယူချက်ကွဲပြားတဲ့သူတွေကိုလူမှုအတိုင်းအဝိုင်းမှာပို့ပြီးတော့အတိမတ်ပြုလာမယ်လို့ရောထင်မိပါသလားရှင
် different gender identity in the future
we as filmmaker we want to make more stories about
LGBT တွေနဲ့ပတ်သက်တဲ့ဇာတ်လမ်းတွေကိုပို့လုပ်ချင်တယ်ဆိုတာသူတို့အကြောင်းလူမှုအတိုင်းအဝိုင်းကပို့ပြီးသိလာအောင်လို့ပါသူတို့အကြောင်းပုံပြီးသိလာရင်သူတို့နဲ့တိတ်ပြီးဝေးကွာတယ်လို့မခံစားရတော့ဘူးပေါ့ဒါကြောင့်ကျွန်တော်ထင်ပါတယ်အထူးသဖြင့်ဒီဇာတ်လမ်းမှာပြောစရာအဆုံးသတ်ထားတာကတခြား LGBT ဇာတ်လမ်းတွေနဲ့မတူတာပါတခြားဇာတ်လမ်းတွေမှာကသူတို့ကိုမကောင်းမြင်တဲ့သဘောပုံဖော်ကြတာများပါတယ်ဒါကြောင့်ကျွန်တော်တင်ပြချင်တာကဒီလို transgender တယောက်ဟာလဲကောင်းမွန်တဲ့ဆက်ဆံရေးရှိတယ်ချစ်ချင်းမြတ်တာရှိတယ်သူတို့ကရဲစွမ်းတတ္တိရှိတယ်လို့ကျင်နာတတ်တယ်ဆိုတာကိုပြချင်တာပါတကယ်ကဒီမတိုင်ခင်မနစ်ကတခြားရုပ်ရှင်ဇာတ်လမ်းတစ်ခုရိုက်ဖို့စီစဉ်ထားတာပါခရစ်စီရဲ့တကယ်ဖြစ်ရမှန်ဇာတ်လမ်းပေါ့လေဒါပေမဲ့ covid ကြောင့်မလုပ်ဖြစ်ခဲ့ပါဘူးဒါကြောင့်ဒီတိုင်းစောင့်နေမယ့်အစားနောက်တစ်ခုဇာတ်လမ်းတူလုပ်ရင်အဖွဲ့သားတွေတယောက်အကြောင်းတယောက်ပုံနာလဲလာမယ်ပေါ့ဒါကရုပ်ရှင်ဖြစ်လာတဲ့အစားပါပဲအစားတော့ကတော့ဒီဇာတ်လမ်းမှာဇက်ကောင်နေရာကဂီတာသမားမဟုတ်ပါဘူး ပကြီးစရာပါဒါပေမဲ့အဲ့ဒီလိုဆိုရင်ကျွန်တော်တို့ရဲ့ဘတ်ဂျက်နဲ့မလောက်နိုင်ပါဘူးဒီတော့ဂီတာသမားဆိုရင်ကောင်းမယ်လို့စဉ်းစားလိုက်ပါတယ်ဇော်ကလည်းတချင်းဆိုကောင်းတယ်လို့ဂီတာလည်းတီးတတ်ပါတယ်အဆင်ပြေပါတယ်အဲ့
တော့ကိုစောမျိုးထက်ကိုထမေးချင်တာတစ်ခုကတော့ဒီရုပ်ရှင်ကားလေးရနေပြီးတော့ကိုစောမျိုးထက်အနေနဲ့ဘာတွေထပ်ပြီးမျှော်လင့်ထားတာရှိပါသလဲ
Not the film festival အများကြီးထပ်ပြီးပြိုင်နိုင်ပြီးတော့ဆူရီအများကြီးအဲလိုမျိုးစီတော့မျှော်လင့်တာ
နောက်ထပ်တော့ဒီလိုဇလန်းမျိုးတွေကိုပါဝင်ပြီးတော့တရုတ်ဆောင်ဖို့အစီအစဉ်ရှိပါလား
ဟုတ်တော့အခွင့်အရေးပေးလာရင်တော့အစီအစဉ်ရှိပါတယ်
မခရစ်စီယာကိုယ်တိုင်လည်း transgender တယောက်ဖြစ်နေရပေါ့နော်အဲ့တော့မခရစ်စီရဲ့နေစဉ်ဘဝမှာတခြားသူတွေနဲ့မတူဘူးဆိုတော့ဟိုခံစားချက်တစ်ခုလွှမ်းမိုးနေရမျိုးရှိပါသလားပြီးတော့အများနဲ့မတူဘူးဆိုတော့အတိအရရောရက်တီရုံးကန်ရတာအခက်အခဲရှိပါသလား
ဟုတ်ကဲ့အစပထမပိုင်းမှာတော့ခရစ်စီရှိပါတယ်ရက်တီရုံးကန်ရတာပထမပိုင်းကတော့ gay ပေါ့လေနောက်ပိုင်းမှာ transgender ဖြစ်သွားတာပေါ့အဲ့တော့ဟိုတငယ်ချင်းအတိုင်းဝိုင်းနေရလဲများသောအားဖြင့်လက်ခံနေဆိုပေမဲ့တော်တော်များတော့လက်ခံနေပေါ့ 80% လောက်ကတော့လက်ခံနေပေါ့ဒါပေမဲ့ 20% ကတော့သူတို့မှာ gray area လေးရှိနေတာပေါ့လေသူတို့စိတ်ထဲမှာသဘောကျတယ်လို့သဘောမကျတယ်လို့ကိုယ်တော့ပုံမှန်လေးထုတ်မပြောဘူးပေါ့ကိုရှင်မှာတော့ကိုရှင်မှာတော့အပြုံးလေးတွေနဲ့ဘောကွေရမှပဲဟိုဆိုတာပေါ့လေအဲ့လိုမျိုးတင်းပြောတာလို့ဘာညာအဲ့ဒီညာ negative comment တွေပေါ့အဲ့မျိုးတွေကဒါတွေကတော့ 20% လောက်ကတော့ဘဝမှာအခုလဲရှိနေတော့မှာပဲကြိုက်တဲ့လူလဲရှိရဲမကြိုက်တဲ့လူလဲရှိရဲအဲ့တော့ PC ကတော့ဘာမှတော့အာဂရတရားမထားပါဘူးကိုယ်မှန်နေချင်တာကိုကိုလုပ်တယ်ပြီးတော့ကိုကဘာကြောင့်ကိုလက်ကိုလို transgender LGBTQ တွေအကုန်လုံးလက်ခံနိုင်ရမလဲဆိုတဲ့ကောင်းတဲ့ message ကိုပဲပို့ပေးဖို့အမြဲတမ်းကြိုးစားနေပါတယ်
ဒီစကားတူလေးကိုဆက်ပြီးတော့ဒီရုပ်ရှင်ပွဲတော်ဒီမှာပြသနေတဲ့အခြေအနေနဲ့သူစုရရထားတဲ့အခြေအနေလေးကိုနည်းနည်းလေးရှင်းပြပေးပါအောင
် Film Festival နားလူရပြီးတော့ပါပြီအဲ့ဒီအနှစ်ခုကတော့ Academy Award Qualifying Film Festival ဖြစ်တယ်ပေါ့အဲ့ဒါတော့ Oscar ပေါ့တစ်ခုကတော့ Rated Film Festival အဲ့ဒါတော့ London ပါအဲ့ဒါတော့အကြီးမားဆုံး Independent Film Festival ဖြစ်ပါတယ်နောက်တစ်ခုကကျတော့ Atlanta Out on Film Film Festival ဖြစ်ပါတယ်နောက်တစ်ခုက Taiwan လည်းရထားတယ်နောက်ပြီးတော့ Toronto Real Film Festival လည်းရထားတယ်နောက်ပြီးတော့အထူးခြားဆုံးကတော့ China လည်းရထားတယ်ပေါ့ China မှာဒီ LGBT rights နဲ့ပတ်သက်ပြီးအဲ့လိုမရှိဘူးဒါပေမဲ့ China လည်းခုစိုးရထားပေါ့တခြား Film Festival တွေကလည်းခုစိုးကို email တွေပို့ထားပါတယ်ဒါပေမဲ့ Film Festival rule ကဘယ်လိုလဲဆိုတော့သူတို့ရွေးချယ်ပြီးလို့ရှိရင်သူတို့စီက official citizen မပေးမရှင်ခရစ်စီတို့တွေနဲ့ကြီးညာလို့မရဘူးပေါ့ဒါပေမဲ့လောလောဆယ် official ရထားတာတော့အားကူလို့ပြောပါတယ်ဒီလိုဗမာစကားပြောလေဇက်ကားလေးရပါတယ်ခရစ်စီတို့ကဟိုကမ္ဘာအလေမှာပေါ့လေဒီလိုနေရာလေးတစ်ခုရသွားတဲ့အတွက်ကဒါကတော့မြန်မာရုပ်ရှင် industry အတွက်ကောင်းတဲ့ရလက်တစ်ခုပဲလို့ပဲပြောချင်ပါတယ်ကိုရိုးအတွက်ပြောတာမဟုတ်ဘူးเนาะအလုံးပဲမြန်မာ movie industry အတွက်ပေါ့နောက်ပိုင်းမှာဒီလိုဟိုကိုရီးယားရုပ်ရှင်သားတွေလို့နောက်ပြီးတော့နောက်တစ်ခုပြောချင်တာမြန်မာပြည်ကအနုပညာရှင်တွေအနုပညာလုပ်ငန်းကိုဆက်ပြီးလုပ်ခင်ပြရတဲ့သူတွေအကုန်လုံးပေါ့လေတချို့လည်းဖန်စီဟိုဖန်စီထားတယ်ဖန်စီခံထားတယ်ပေါ့အဲ့ဒီအနုပညာရှင်တွေအကုန်လုံးကိုလည်းအမြန်ဆုံးပြန်လှုပ်ပေးပါလို့ခရစ်စီရိုဒီယာဘာမီးစ်အမေရိကန်movie industry မှာလုပ်နေတဲ့ actor တွေ producer တွေ director တွေအကုန်လုံးကဆန္ဒပြလိုက်ပါတယ်မြန်မာရုပ်ရှင်လုပ်ငန်းကြီးတွေပြန်လည်အသက်ဝင်လာပြီးတော့ဒီလို Chrisio လိုနိုင်ငံခြားမှာရောက်နေတဲ့ Burmese American Burmese immigrant တွေနဲ့ပူးပေါင်းပြီးတော့ပုံမကောင်းမှနေရုပ်ရှင်တွေထုတ်လုပ်နိုင်ဖို့လေ Chrisio ညှော်လင့်ပါတယ်
အခုလိုအချိန်ပေးပြီးတော့ဖြေကြားပေးတဲ့အတွက်ဒီ director Bruce Chu ရောနောက်ပြီးတော့တရုတ်ဆောင်နေဖြစ်တဲ့မတ်ခရစ်စီအောင်နဲ့နောက်ကိုစောမျိုးထက်နောက်ထုတ်လုပ်သူကိုနာမျိုးသိအားလုံးကိုကျေးဇူးအများကြီးပဲတင်ပါတယ
် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်
ပြန်ထားတာပါရှင်နောက်ထပ်အောင်အိမ်မဲစကားတို့ကိုဖန်တီးထုတ်လုပ်သူတွေနဲ့ဆက်သွယ်မြင်ပြန်ထားတာပါရှင
်မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android အတွက်ဆိုရင်Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို ထောက်လွှဲနေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်
မင်္ဂလာညချမ်းပါရှင် VOE Radio ရုပ်သံအစီအစဉ်ကိုမြို့တော်ဝါရှင်တန်ကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ယူဝက်မှာတော့မီဒီယာမြင်ကွင်းမြန်မာပြည်မှပေးစာများနဲ့သတင်းတွေကတူတာထူးခြားစံပြသတင်းများအစီအစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီသတင်းပတ်မီဒီယာမြင်ကွင်းအစီအစဉ်မှာမြန်မာပါဝင်ခွင့်မရတဲ့အာဆီယံထိပ်သီးအစည်းအဝေးဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးပြီးတော့တင်ပြမှာပါပြင်ပဆောင်မရှင်ကိုပြည်သွေးနိုင်တဲ့အတူမတ်အင်ဂျင်နိုင်ကကူညီတင်ဆက်ပေးထားပါတယ်ရှင်
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍမှာတော့မြန်မာပါဝင်ခွင့်မရတဲ့အာဆီယံထိပ်သီးအစည်းအဝေးအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါအာဆီယံ -1 လို့ဒေတာတွင်းမီဒီယာတချို့ကခေါင်းစဉ်ပေးပါတယ်အင်ဒိုနီးရှားနိုင်ငံဂျကာတာအခြေစိုက်အာဆီယံ Today TV ကတော့အာဆီယံဆမ်မစ် -မြန်မာလို့အမည်ပေးတင်ဆက်ပါတယ်။ဘာကြောင့်ဒီလိုအမည်ပေးကြတာလဲဆိုတော့2021ခုနှစ်အောက်တိုဘာလ26ရက်နေ့ကနေ28ရက်နေ့အထိပြုလုပ်ခဲ့တဲ့38ကြိမ်နဲ့39ကြိမ်မြောက်အာဆီယံထိပ်သီးစည်းဝေးကြီးမှာမြန်မာနိုင်ငံကိုတက်ရောက်ခွင့်မပေးဘဲအာဆီယံထိပ်သီးစည်းဝေးကြီးကျင်းပခဲ့ကြလို့ပဲဖြစ်ပါတယ်။ဒီထိပ်သီးစည်းဝေးကြီးမှာမြန်မာမပါဝင်ပေမဲ့မြန်မာနိုင်ငံအကြောင်းဟာအစည်းအဝေးကြီးရဲ့အဓိကအကြောင်းအရာဖြစ်ထည့်သွင်းဆွေးနွေးခဲ့ကြပါတယ်။ဘာကြောင့်လဲဆိုတော့မြန်မာစစ်တပ်ရဲ့အာဏာသိမ်းမှုအကျိုးဆက်ကြောင့်ပါပဲ။2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ဟာပြည်သူလူထုကရွေးကောက်တင်မြှောက်ထားတဲ့ NLD ဦးဆောင်တဲ့အရတားအစိုးရထံကနိုင်ငံတော်အာဏာကိုသိမ်းယူခဲ့ပါတယ်။ဒီလိုအာဏာသိမ်းလိုက်တာကိုလက်မခံနိုင်ကြတဲ့ပြည်သူတွေကနိုင်ငံနဲ့အဝှန်းဆန့်ကျင်ဆန္ဒပြကြပါတယ်။အဲ့ဒါကိုစစ်တပ်ကပြင်းထန်စွာဖိနှိပ်ချိန်မုံတပ်ဖြတ်တာတွေဖမ်းဆီးတာတွေလုပ်ပါတယ်။ဒီလိုဖြစ်ပေါ်နေတဲ့စိုးရင်စရာမြန်မာနိုင်ငံတွင်းကအခြေအနေတွေကိုဖြေရှင်းဖို့အာဆီယံဖွဲ့ကြီးရဲ့အချက်၅ချက်ပါတဲ့အစီအစဉ်တရက်ကိုမြန်မာစစ်တပ်အာဏာသိမ်းခေါင်းဆောင်ဗိုလ်ချုပ်မှုကြီးမဲအောင်လှိုင်ကသဘောတူခဲ့ပါတယ်။ဒါပေမဲ့လို့နောက်ပိုင်းမှာအာဆီယံသဘောတူညီချက်၅ချက်ကိုစစ်ကောင်စီကလိုက်နာအကောင်အထည်မဖော်တဲ့အတွက်အာဆီယံထိပ်သီးအစည်းအဝေးကြီးကိုတက်ရောက်ခွင့်မပေးတာဖြစ်ပါတယ်။
ဒီလိုအာဆီယံထိပ်သီးအစည်းအဝေးတက်ရောက်ခွင့်မပေးတာကိုမြန်မာစစ်ကောင်စီကတော့အာဆီယံဗရင်းငင်စာရန်အပိုက်နှစ်ပါအာဆီယံဖွဲ့ဝင်နိုင်ငံအားလုံး၏လွတ်လပ်မှုအချုပ်အခြာအာဏာပိုင်ဆိုင်မှုတန်းတူညီတူရှိမှုနယ်မြေတည်ထက်ခိုင်မြဲမှုနှင့်အမျိုးသားရေးလက္ခဏာများကိုလိုက်နာရန်နှင့်အပိုင်ငါးမှာပါရှိတဲ့အဖွဲ့ဝင်နိုင်ငံများသည်တူညီသည့်အခွင့်အရေးနှင့်တာဝန်များရှိရမည်ဆိုတဲ့ပြဋ္ဌာန်းချက်များနှင့်ကိုက်ညီမှုမရှိဘူးလို့ပြောဆိုကန့်ကွက်ခဲ့ပါသည်စစ်ကောင်စီကအဲ့ဒီလိုကန့်ကွက်ခဲ့ပေမဲ့လို့နောက်နှစ်မှာအာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်လာမယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကတော့လောလောဆယ်ကျွန်တော်တို့ဟာအာဆီယံ -1 အခြေအနေနဲ့ရင်ဆိုင်နေရပါတယ်။မြန်မာမပါတဲ့အာဆီယံဟာအာဆီယံအပြစ်မဟုတ်ပါဘူးလို့ထိပ်သီးအစည်းအဝေးမှာပြောဆိုခဲ့ပါတယ်။အခုဆိုရင်54နှစ်သက်တမ်းရှိပြီဖြစ်တဲ့အာဆီယံလို့ခေါ်တဲ့အရှေ့တောင်အာရှနိုင်ငံများအသင်းကြီးမှာမြန်မာအပါအဝင်အဖွဲ့ဝင်နိုင်ငံပေါင်း10နိုင်ငံရှိပါတယ်။အာဆီယံအဖွဲ့ကြီးစတင်တည်ထောင်တဲ့1969ခုနှစ်ဩဂုတ်လ10ရက်နေ့မှာတော့အဖွဲ့နိုင်ငံ9နိုင်ငံနဲ့စတင်ခဲ့တာပါ။အဲ့ဒီနိုင်ငံတွေကတော့အင်ဒိုနီးရှား၊မလေးရှား၊ဖိလစ်ပိုင်၊ထိုင်းနဲ့စင်ကာပူနိုင်ငံတွေပဲဖြစ်ပါတယ်။နောက်ပိုင်းမှာဘရူနိုင်း၊ဗီယက်နမ်၊မြန်မာ၊လာအိုစ်နဲ့ကမ္ဘောဒီးယားနိုင်ငံတွေဟာအဖွဲ့ဝင်နိုင်ငံတွေဖြစ်လာကြတာပါ။စတင်ဖွဲ့စည်းစဉ်ကတော့ကွန်မြူနီတီအန်ဒီကိုကာကွယ်ဖို့အဓိကရည်ရွယ်ထားခဲ့ကြတာပါ။ဒါပေမဲ့စစ်အေးကာလပြီးဆုံးသွားပြီးတဲ့နောက်ပိုင်းကာလတွေမှာတော့ဒေတာရင်းလူမှုရေးစီးပွားရေးရင်းကျေးမှုတွေပူးပေါင်းဆောင်ရွက်ဖို့ဒေတာရင်းတည်ငြိမ်မှုနဲ့ဖွံ့ဖြိုးမှုရရှိစေဖို့နိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ဖို့ရည်ရွယ်ချက်တွေထားရှိခဲ့ပါတယ်။အခြေခံမူတွေထဲမှာလည်းနိုင်ငံတစ်နိုင်ငံရဲ့ပြည်ရင်းရေးကိုအခြားနိုင်ငံတစ်ခုကဝင်ရောက်ဆွတ်ဖက်ခြင်းမပြုရန်ဆိုတဲ့အချက်တစ်ချက်ပါဝင်ပါတယ်။ဒါကြောင့်လေအာဆီယံနိုင်ငံတွေဟာတနိုင်ငံရဲ့အရေးကိစ္စတွေမှာတနိုင်ငံကဝင်ရောက်ပြောဆိုလိစွပ်ဖက်လိမရှိကြပါဘူးဆုံးဖြတ်ချက်တွေချတဲ့အခါမှာလေအားလုံးသဘောတူညီတဲ့ consensus အနေနဲ့သာချမှတ်လိရှိပါတယ
်ဒါပေမဲ့မကြခင်ကဘရူနိုင်းနိုင်ငံကဥဆောင်ပြုလုပ်ခဲ့တဲ့အာဆီယံဆမ်မစ်မှာတော့မြန်မာနိုင်ငံကိုတက်ရောက်ခွင့်မပေးတဲ့အရေးယူမှုမျိုးပ ပြုတ်လုခဲ့တာကိုထူးခြားစွာတွေ့ရပါတယ်အဲ့ဒီအခြေအနေကိုဘန်ကောက်ပို့သတင်းစာကြီးရဲ့သဘောထားအမြင်ကန်တာမှာအာဆီယံအဖွဲ့ကြီး9နိုင်ငံပဲဖြစ်သွားရင်ဘယ်လိုဖြစ်မလဲဆိုတဲ့ခေါင်းစဉ်နဲ့ကျူလာလောင်ကွန်တက္ကသိုလ်ရဲ့ပမောက္ခတဦးဖြစ်တဲ့ပီတီနန်ပေါင်စုဒီရွတ်ရဲ့အမြင်ကိုအောက်တိုဘာလ29ရက်နေ့မှာဖော်ပြခဲ့ပါတယ်ပမောက္ခတီတီနန်ပေါင်စုဒီရွတ်ကအာဆီယံအနေနဲ့အရင်လိုပဲကြားနေရေးဝင်ရောက်မဆွတ်ဖက်ရေးဆိုတဲ့အလုံးမဖြစ်လက်တွေ့မကျတဲ့လမ်းဟောင်းကိုလိုက်မလားလက်တွေ့ကျကျနဲ့တက်ကြွတဲ့လမ်းကိုလိုက်မလားဆိုတဲ့ရွေးချယ်စရာဖြစ်လာတဲ့အခါမှာတော့ဒုတိယလမ်းကိုရွေးချယ်ခဲ့ပြီးအဖွဲ့ဝင်10နိုင်ငံပါတဲ့အစည်းအဝေးမှာမြန်မာစစ်ကောင်းဆောင်ကိုတက်ရောက်ခွင့်မပေးဘဲခြံလှပ်ထားခဲ့ပါတယ်ဒီလိုရဲရင်တဲ့လှုပ်ဆောင်ချက်ဟာဒေသတွင်းငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအတွက်လည်းအရေးပါလှပါတယ်လို့ရေးသားထားပါတယ
်အဲ့ဒီလိုပါပဲ American ပြည်ထောင်စု Washington DC မှာရှိတဲ့Woodrow Wilson Center ကသူတေတီဦးရဲမျိုးဟင်းကိုအာဆီယံဖွဲ့ကြီးရဲ့အနေအထားဘယ်လိုရှိသလဲအခုလိုမြန်မာစစ်ကောင်းဆောင်ကိုထိတ်သည့်အစည်းအဝေးပေးမတတ်တာဟာအာဆီယံအဖွဲ့ကြီးအတွက်အချိုးအကွေလားလို့မေးကြည့်တော့
ခုလက်ရှိပထဝီမဟာဗျူဟာအနေထားရဆိုရင်အာဆီယံရဲ့တည်ရှိမှုကတော်လေးအရေးပါလာတာကိုတွေ့ရတယ်တရုတ်နဲ့အမေရိကန်ရဲ့ပြိုင်ဆိုင်မှုပိုပြင်းထန်လာတဲ့နောက်ပိုင်းမှာအာဆီယံရဲ့ဖြစ်တည်ရှိမှုကတော်လေးအရေးကြီးလာတယ်အရေးကြီးလာတဲ့အမြတ်အာဆီယံခေါင်းဆောင်တွေအာဆီယံကိုဂုဏ်သိက္ခာရှိတဲ့အဖွဲ့အစည်းတစ်ရက်အနေနဲ့ကျွန်တော်တို့ဟိုရက်တည်နိုင်မှုပေါ့အဲ့ဒါမျိုးတွေမျှော်ယူချက်တွေစူးစမ်းလာတာတွေလည်းတွေ့လာရတယ်သူတို့ဒေသတွေမှာမြန်မာပြဿနာဖြစ်လာတဲ့အခါမှာအာဆီယံခေါင်းဆောင်တွေကဒီမြန်မာပြဿနာကိုဘယ်လိုဖြေရှင်းကြမလဲဆိုတဲ့ကိစ္စကိုစဉ်းစားတယ်ဆွေးနွေးကြတယ်အဲ့ကမှတစ်ဆင့်ဒီ5 point consensus လို့ခေါ်တဲ့အချက်၅ချက်ပါတဲ့သဘောတူညီချက်ဖြစ်လာတယ်ပေါ့။အဲအဲ့သဘောတူညီချက်ကိုအကောင့်ထဲပေါ်ပြီးဖို့အတွက်မြန်မာပြည်နိုင်ငံကပြက်ကွက်တယ်။အရင်လိုပဲဗာတိလိုက်ဗာတိပါတာနေမယ်ဆိုရင်အာဆီယံရဲ့ဂုဏ်သိက္ခာဟိုထိခိုက်မှာ哦တချို့နိုင်ငံတွေကစိုးရင်ကြတဲ့အခါမှာတော့ဒီကိစ္စကိုထိထိရောက်ရောက်ဂိုင်တွယ်ဖို့ဆိုတဲ့အဆင့်ကိုရောက်လာတယ်လို့ကျွန်တော်တော့အဲ့လိုမြင်ပါတယ်။အာဆီယံရဲ့ဆုံးဖြတ်ချက်ပြောင်းသွားပြီလို့တော့ပြောဖို့တော့တော်လေးခက်ပါသေးတယ
်။ဟုတ်ပါတယ်။အခုဖြစ်ရအာဆီယံဖွဲ့ကြီးအတွက်အချိုးအကွေ့တစ်ခုဟုတ်မဟုတ်ဆိုတာတော့ပြောဖို့စောနေပါသေးတယ်။ဒါပေမဲ့ဒါဟာထူးခြားတဲ့ဖြစ်ရတစ်ခုဆိုတာတော့သိကြပါပဲ။ဘယ်လိုပဲဖြစ်ဖြစ်အာဆီယံဖွဲ့ကြီးရဲ့ဆောင်ပုဒ်ဖြစ်တဲ့ One Vision, One Identity, One Community လို့ဆိုတဲ့တစ်ခုတည်းသောတူညီချက်၊တစ်ခုတည်းသောတရုပ်လက္ခဏာ၊တစ်ခုတည်းသောအတိုင်းအမြုံစီကိုအရောက်ရှိတက်ကြတဲ့အခါအခုမြန်မာနိုင်ငံကိစ္စဟာအာဆီယံဖွဲ့ကြီးအတွက်စံသတ်မှုတစ်ခုဆိုတာတော့ပေးကြလှကြောင်းပ
ါကိုပြည်သွေးနိုင်စီစဉ်ပြီးတော့မဲအင်ဂျင်နိုင်ကုညီတင်ဆက်ပေးထားတာပါရှင်အခုဆက်ပြီးတော့မဲအေးတန်နာကျော်ရဲ့မြန်မာပြည်မှပေးစာများကဏ္ဍကိုအလှည့်ပေးခြင်းပါတယ်ရှင
်မင်္ဂလာပါရှင်ဘေးအန္တရာယ်ကင်းရှင်းပြီးမင်္ဂလာရှိတဲ့နေ့ဖြစ်ပါစေသောရရှင်များရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေ VOE Facebook စာမျက်နှာမှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါတော့မယ်နော်အခုအရင်ဆုံး Messenger ကရေးလာတဲ့သောရရှင်တယောက်ရဲ့စာလိုလေးနဲ့စကြပါလိမ့်အထွန်းဖွားဆိုတဲ့သောရရှင်မှာ VOE ကိုည9နာရီဆိုရင်ဘလောက်အလုံးရှုပ်ရှုပ်နားမထောင်ရရင်တခုခုလုံးနေသလိုခံစားရတဲ့အမာခံပရိသတ်ပါဗျာမန်နန်းလောင်ရဲ့အတန်ဝဲဝဲနဲ့တင်ဆက်မှုဦးကျော်ဇန်သားရဲ့တင်ပြမှုတွေကိုကြိုက်ပါတယ်ကျွန်တော်စာကိုချက်မထားခဲ့ပါနဲ့လို့အထွန်းဖွားဆိုတဲ့သောရရှင်ရေးလာပါတယ်မှဖောင်းပြင်းမျိုးနဲ့ Hello အုပ်စုကြိုက်ကလွန်ကြေးရွာလေးကပါဆိုပြီးတော့ရေးလာတဲ့သောရရှင်ကတော့အင်တာနက်မမီးတဲ့နေရာမှာနေထိုင်ပြီးတော့သူ့အဖေက view ကိုအရန်ကြိုက်ပါတယ်သူတောင်းဆိုလာတာတခုကတော့လည်းနည်းဆန်းပါတယ်နော်
မင်္ဂလာပါ VOE ရှင်ကျမကအခုချိန်ထိအင်တာနက်လိုင်းသေးချာမမိသေးတဲ့နေရာဒေသမှာနေပါတယ်လမ်းဘက်ဆက်သွယ်ရေးတဲ့အရန်ကိုခေါင်းပါပါတယ်ရေဒီယိုကိုပဲအားကိုးပြီးတော့နားထောင်ကြရတာပါကျမဖေဖေရေဒီယိုဒီလိုနားထောင်လာတာဘယ်နှစ်ခုနှစ်ထဲအားလို့မသိပေမဲ့လည်းကျမမှတ်မိစားကနေ VOE နဲ့ပြပသတင်းဌာနတွေကိုအမြဲနားထောင်ပါတယ်အခုဆိုရင်ကျမဖေဖေအသက်80ကျော်မျက်စိကွယ်ရလေးမကြသေးပါဘူးမိမိဆုံးတာလည်းမကြသေးဘူးမို့ဖေဖေအားငယ်နေမယ်ဆိုတာကိုသိလို့ VOE ကိုအကူအညီတောင်းလိုက်မိတာပါ VOE ကနေလေဒီယိုနားထောင်ပေးတဲ့အတွက်အတိအမှန်ပြည့်တဲ့အကြောင်းလေးပြောပေးဖို့တောင်းဆိုတာပါဒီလိုမျိုးလေးဖေဖေကြားရမယ်ဆိုရင်ပြောမယ်လို့ထင်လို့ပါကျမရဲ့ရိုးသားဖြူစင်လို့နဲ့ရွာသားတွေအတွက်ရောဆုတောင်းစကားလေးပြောပေးမယ်ဆိုရင်အမြဲတမ်းကျေးဇူးတင်နေမှာပါ ကျမဖေကမွတ်စလင်တယောက်ပါမမေနဲ့လက်ထက်လို့တေကန်းပြတ်ဆွန့်လွတ်ခံထားရသူလည်းဖြစ်ပါလေဆွေမျိုးရေးချဆိုတာလည်းမရှိအခုချိန်မှာဖေဖေအဆဆရရအားငယ်နေရမို့အမြဲတည်းရတဲ့အကြောင်းနဲ့ဖေဖေကိုချစ်တဲ့အကြောင်းလေးသိစေချင်လို့တောင်းဆိုတာပါစာရှည်သွားလို့တောင်းမှန်ပါတယ်ရှင
်ဖေဖေအားငယ်နေမှာဆိုလို့ VOE ကနေပြီးအတိမတ်ဖြူချောင်းလေးပြောပေးပါတယ်သူဖေဖေကိုတတိယကြောင်ချစ်တဲ့ကြောင်လေးအဝေးကနေပြောချင်တဲ့ပုံပါနော်အဝေးရောက်နေတယ်လို့တော့တည်တည်ချာချာရေးမထားပါဘူးဒါပေမဲ့သူဖေဖေသူပြောသလိုမျိုးဗီဒီယိုကိုအမြဲတမ်းနားထောင်နေဆိုရင်တော့သူသမီးပြောတဲ့စကားကိုတည်ချာကြားလိုက်ပါစေလို့ပဲဆုတောင်းမိပါတယ်မေကွန်တူတူလေးတခုမေးလာတဲ့သောရရှင်ကိုလည်းပြန်ပြောဖြေကြားပေးချင်ပါတယ်မင်းခန့်ဆော်ဆိုတဲ့သောရရှင်မှာသူကဖုန်းမှာပါတဲ့ review နဲ့ view ကိုနားဆင်လို့ရပါလားတဲ့ဟုတ်ကဲ့ဒီတော့ရှင်ပြောထားမေးထားတာကလည်းတချောင်းနဲ့ဆိုတော့ဘာ review ကိုပြောရလဲလဲမသိဖုန်းမှာဆိုရင်တော့ phone application ပဲဖြစ်မယ်လို့ထင်မိပါတယ်ဒီလိုဆိုရင်တော့ကျမသိထားတဲ့ review app တခုတော့ရှိပါတယ်ဂျွန်းနင်လို့ခေါ်ပါတယ်အဲ့ဒီဂျွန်းနင် app ကကမ္ဘာနိုင်ငံတော်တော်များများက radio line တွေကိုဖမ်းယူနိုင်လို့ရပါတယ်ကျမ VOE ကိုလည်းအဲ့ကနေပြီးတော့ဖမ်းယူနိုင်ပါတယ်ဒီနေ့ပြင်ဖုန်းနဲ့နားဆင်မယ်ဆိုရင်လည်းကျမတို့ရဲ့ VOE app ကို download လုပ်ထားပြီးတော့သတင်းတွေကိုနားထောင်လို့လည်းရကြည့်ရှုလို့လည်းရပါတယ်ဒါ၄ပြင်သတင်းတွေကိုစာနဲ့လည်းဖတ်လို့ရပါတယ်နော်အသစ်ပြင်ပြင်ထားတဲ့ app ဖြစ်ပါတယ်ကျမတို့ရဲ့ app နာမည်က VOE Bambies ဖြစ်ပါတယ်ခုနမေးထားတဲ့တယ်လီဖုန်းပေါ်က radio ဆိုတာကျွန်မပြောတာနဲ့မတူရင်လည်းပြန်ပြောပြောပြပါအောင်ရှင်။တခြားသောရရှင်တွေကိုလည်းကျွန်မတို့ပြန်ပြီးတော့ဝေမျှပြောပြလို့ရအောင်ပါ။အခုလိုဆက်သွယ်လာတဲ့အတွက်အထူးကျေးဇူးတင်မိပါတယ်။ VOA 1 North တွေအားလုံးကျန်းမာချမ်းသာကြပါစေ။ပေးစာကဏ္ဍကိုခုချိန်မှာပို့ပြီးလိုအပ်ရပါတယ်။ပြည်သူများရဲ့ကောက်ရိုးတင်မြင်ပါလို့ရေးလာတဲ့သောရရှင်ကတော့နာမည်မဖော်ပြစေချင်ပါတဲ့
။ဟုတ်ကဲ့ပါ VOA ရေ။လူသားချင်းစာနာလို့ပြန်လွှတ်ပေးလိုက်ပါတယ်လို့ပြောတဲ့သူတွေကို VOE ကပြောပေးပါရှင်။နိုင်ငံခေါင်းဆောင်အပါအဝင်ဖမ်းခံထားရတဲ့ပြည်သူလူထုအလုံးအဖမ်းခံထားရတဲ့တရင်သမားအလုံးကလူသားတွေပါလို့လူသားတွေဖြစ်တဲ့ဆိုတာကိုသိစေချင်ပါတယ်လို့ VOE ကိုလည်းကျေးဇူးတင်ရပါတယ်။ VOE ရဲ့ဝိုင်းတော်သားတွေအလုံးတွက်လက်တဲ့ဆက်သွယ်မေးမြန်းခန်းတွေမှာကိုလိုချင်တဲ့အချက်အလက်ကိုထိရောက်အောင်မေးမြန်းတယ်။တစ်ဖက်လူကအကန့်တွေကြီးပြန်ဖြေနေပေမဲ့ပါပါနဲ့နဲ့လိုချင်တဲ့အချက်လက်တွေကိုအပြေထွက်လာအောင်မေးနိုင်တာတွေ့ရလို့ကျမလေးစားပါတယ်။တရင်သမားဆိုတာတည်ထားသမျှကိုမချွေးမချန်ပြောရမယ့်တာဝန်ရှိသူဖြစ်တယ်လို့ဦးကျော်စံသာပြောခဲ့တဲ့စကားတွေကိုအပြေအဝါထောက်ခံပါတယ်။ဦးကျင်မောင်တန်းနဲ့ဦးဝင်းဖေတို့ရဲ့ဆွေးနွေးခန်းကိုနားထောင်ရင်းပိုးပြီးထောက်ခံမိတာကတော့မီဒီယာတရင်သမားတရင်ကြီးညာပေးနေသူတွေဟာကျမတို့ပြည်သူတွေအတွက်အားကိုးနေရသူတွေပါ။ဒီအတွက်ကျေးဇူးတင်တာအမှန်ပါ။နမ်ကြီးမဖို့ပြစေချင်တာကတော့လက်ရှိအခြေအနေကခက်ခဲနေလို့ပ
ါဟုတ်ကဲ့ပါစာရေးနေကြနာမည်လည်းပြောနေကြသွားရှင်ရေးလာတာပါဒီတစ်ခေါက်တော့ထူးထူးခြားခြားပဲဒီရက်ပိုင်းနဲ့သူရေးလာတဲ့စာလေးတွေမှာတော့နာမည်မဖို့ပြပါနဲ့လို့ရေးလာတာတွေ့ရလို့စိတ်မကောင်းဖြစ်ရပါတယ်ဘာလို့လဲဆိုရင်နာမည်နဲ့ရေးနေကြသွားရှင်နေတော့မှနာမည်မပြောပါနဲ့ဆိုရဲစိုးရင်ထိတ်လန့်မှုခံစားရရဲဆိုတာကျွန်တော်တို့စာရေးမှာပို့ပြီးတွေ့လာရပါတယ်နော်American သတင်းတောက်ကိုလွတ်ပေးတာလူသားချင်းစာနာလို့လွတ်ပေးတယ်လို့စစ်ကောင်စီကပြောသွားလို့တခြားသူတွေကပါလူသားချင်းစာနာပေးပါအောင်လို့ဒီတော်ရရှင်ပန်ချားသွားပါတယ်ဗီဒီယိုကိုရေးလာတဲ့တော်ရရှင်ရဲ့စာရီထဲမှာတော့မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနောက်ပြီးတော့ကြုံတွေ့နေရတဲ့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရေးလာတဲ့သောရရှင်ရဲ့စာရီတော်တော်များများလက်ခံရရှိပါတယ်။ဒီစာရီတွေကတချို့ကိုဆက်ပြီးတော့ဖော်ပြပေးချင်ပါတယ်။သူ့ရဲ့ထင်မြင်ယူဆချက်တစ်ခုကို VOE ကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာတဲ့သောရရှင်တယောက်ရဲ့စာကိုလည်းဆက်ပြီးတော့ဖော်ပြပေးချင်ပါတယ်။သူ့ရဲ့ပထမတစ်ခေါက်စာကိုလည်းပြီးခဲ့တဲ့ဒီနေ့မှနေနဲ့ကကျွန်မဖော်ပြပေးသွားပူပါတယ်ရှင်။ဒီသောရရှင်ကသောရရှင်နေဒီကျမမြန်မာပြည်ကပေးစာများအစီအစဉ်ကိုအမြဲတမ်းနားထောင်နေဆိုတော့မှတ်မိမယ်ထင်ပါတယ်သိပြီးတော့လည်းမကြသေးဘူးဆိုတော့သူကအရင်တုန်းကယင်တင်းရဲ့လက်ရှိ CDM တယောက်ဖြစ်ပါတယ်ဆိုပြီးတော့ရေးလာတာပါအရင်တစ်ဘက်ကပေးပို့တဲ့စာကိုဖတ်ပြပေးလို့ကျေးဇူးတင်ပါတယ်ဗျာတဲ့အခုတစ်ခေါက်စာမှာတော့ရွေးကောက်ပွဲတစ်နှစ်ပြည့်လို့ကိုယုံကြည်ရာကိုမဲပေးခဲ့ကြတဲ့ဒီမိုကရေစီနိုင်ငံသားနဲ့ဝန်ထမ်းဘဝကိုမြင့်တင်နိုင်မဲ့ NLD အစိုးရကိုပြတ်သားစွာမဲပေးခဲ့တဲ့ရင်ထင်းရဲ့လက်ရှိ CDM ရဲ့ခံစားချက်လေးကိုထပ်ပြီးဝေမျှခြင်းပါတယ်ဆိုပြီးတော့အစချီလာပါတယ
်ကျွန်တော်လိုပဲယုံကြည်ရာကိုလွတ်လပ်စွာပါတီစုံကိုမဲပေးကြတဲ့ဝန်ထမ်းတွေဒုနဲ့ဒေးပါပဲဗျာတပ်ပြင်ကနေမဲပေးခွင့်ရတော့လွတ်လပ်စွာနဲ့မဲပေးခဲ့ကြတယ်လေအဲ့ဒီမှာလိုင်းပေါ်မှာတိုင်ရင်တစ်ခုဆိုရင်တိုင်ရင်တိုင်ရင်လုံး NLD ကိုမဲပေးခဲ့ကြတာ၄ တင်တာရှေ့တာတွေလည်းဘလူးကိုပြန်နေလို့ပါဗျာ။ကိုယ်တိုင်တွေလည်းကိုယုံကြည်ရာပါတီကအနိုင်ရမယ်လို့အပြည့်အဝမျှော်လင့်ထားတဲ့အတိုင်းပဲအပြတ်အသတ်ကိုအနိုင်ယူတော့ပျော်လို့မဆုံးပြုံးလို့မဝသေးခင်မှာပဲမဲရလတ်ကိုလက်ခံမှာပါဆိုပြီးပလင်းယူရကနေပြည်သူတွေကိုကပလမ်းဘေးကိုခွဲဆွဲမဲ့ကိန်းကြောက်တဲ့တွန်းချတာရက်ဆက်ပါပဲ။အမေသာရှိနေရင်ပြည်သူတွေဒီလောက်အသက်ရှူကြမှာမဟုတ်ဘူးတဲ့။အခုတော့လမ်းပေါ်မှာပြည်သူတွေကိုပြစ်ခတ်ဖမ်းဆီးနေတာမြင်လို့မှကောင်းကြသေးရဲ့လားဗျာဘေပါဒီကိုမဲပေးခဲ့ပေးခဲ့အခုတော့ခွေးကပလင်ထိုင်တော့လမ်းပေါ်ထက်ရောတောရီတဲတောင်နေတဲပါမကျန်းရောက်နေရတဲ့ပြည်သူများနဲ့ရဲဘော်များဤသူလက်ကမ်းကြိုလျက်အချိန်မနှောင်းခင်ပြည်သူရင်ဝင်ခိုးဝင်မှာတော့တငယ်ချင်းတို့ရေဒီချိန်မှာခက်ခဲရင်လဲခဏပါကြည်သာရင်အားလုံးအကျိုးတူခံစားရမှာမို့အယိုးကိုက်ပြီးအမီးနဲ့မနေပဲလူသားဆန်စွာရုံထွက်ကြပါတော့
ကျေးဇူးပါ VOA တဲ့စာချေသွားလို့တောင်းပန်ပါတယ်မျောနေရှာမဲ့အမေစီပြန်ရမယ်နေကိုရည်တွေ့ရင်လည်းရှင်တန်ခွင့်အတွက်ဖျားသခင်စီဆုတောင်းရင် VOA ဝိုင်းတော်သားတွေအားလုံးလည်းအေးချမ်းသာရဘေးကင်းပါစေလို့ဆုတောင်းပေးပါတယ်အကောင့်လေးကိုတော့ထုံးစံတိုင်းလှုပ်ဝက်ပေးထားပါနော်တဲ့ဒါတော့စိတ်ချပါနော်ရေးလာတဲ့သောရရှင်တွေတချို့ကလည်းတခြားနာမည်တစ်ခုခုသုံးပြီးရေးလာတာရှိသလိုတချို့ကကြတော့လုံးဝနာမည်မဖော်ပြပါနဲ့ဆိုပြီးတော့ရေးလာကြတာလေအများကြီးပို့ပြီးများလာကြတာပါကျမတို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် view American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ် email ပို့ဖို့မယ်ဆိုရင် bammy@viewanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ချိန်နဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါတယ်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာတွားပြီးတော့နားထောင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ App နာမည်က VOA Bamis ဖြစ်ပါတယ်။ Internet စာမျက်နှာလိပ်စာကတော့ bamis.voanews.com ဖြစ်ပါတယ်။ကျမအေးသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
မေးတနာကျောစီစဉ်တင်ဆက်ထားတာပါရှင်အခုဆက်ပြီးတော့သတင်းတွေကတူတာအစီအစဉ်ကိုတင်ဆက်ပေးခြင်းမရနိုင်ငံတကာသတင်းတွေကြည့်ရှုနာဆင်တဲ့အခါမှာအဲ့ဒီသတင်းတွေမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးတော့သတင်းတွေကတူတာဆိုတဲ့အစီအစဉ်ကိုတော့မညွညွလွင်ကစီစဉ်တင်ဆက်ပေးထားပါတယ်ရှင
်ကမ္ဘာနိုင်ငံတချို့မှာမွေးဖွားနေထိုင်ကြသူတွေဟာကိုမိခင်နိုင်ငံရဲ့စီးပွားရေးလူမှုရေးပညာရေးနိုင်ငံရေးစတဲ့အခြေအနေတရက်ရက်နဲ့အကြောင်းအမျိုးမျိုးကြောင့်မိမိမွေးရဇာတိနိုင်ငံတွေကိုစွန့်ခွာပြီးအခွင့်အလမ်းပုံမှုကောင်းမွန်တဲ့လူမှုဘဝတွေငြိမ်းချမ်းနိုင်မဲ့နေရာဒေသနိုင်ငံတွေကိုတရားဝင်ခီးလန်းတွေကပဲဖြစ်ဖြစ်တရားမဝင်ခီးလန်းတွေကပဲဖြစ်ဖြစ်ရေကြီးရာမြေညိုရာရှာဖွေရင်းရွှေ့ပြောင်းအခြေချနေထိုင်ကြပါတယ်သူတေသနာပြုစင်းစရာတွေအရတော့ကမ္ဘာကပ်ယောဂဘေးကြီးမကြရောက်မီအချိန်2019နှစ်ကုန်ပိုင်းလွန်အထိကမ္ဘာပေါ်မှာနေရစွန့်ခွာရွှေ့ပြောင်းနေထိုင်ကြသူတွေဟာခန့်မှန်းကြီး282တန်းနီးပါးရှိပါတယ်ဒီလိုရွှေ့ပြောင်းနေထိုင်သူလူဦးရေအထက်ကတဝက်ကျော်140တန်းဟာဥရောပနဲ့အမေရိကတိုက်မြောက်ပိုင်းအမေရိကန်ပြည်ထောင်စုကနေဒါစတဲ့နိုင်ငံတွေမှာအခြေချနေထိုင်ကြပါတယ်ကမ္ဘာလူဦးရေရဲ့ 3.5% ခန့်လုံးဟာမိမိနိုင်ငံကနေတခြားနိုင်ငံတစ်ခုမှာရွှေ့ပြောင်းအခြေချနေထိုင်သူတွေဖြစ်တယ်လို့ IOM လို့ခေါ်တဲ့နိုင်ငံတကာရွှေ့ပြောင်းအခြေချနေထိုင်သူများဆိုင်ရာအဖွဲ့ကြီးကပြောပါတယ်
ဒီလိုရွှေ့ပြောင်းနေထိုင်သူတွေထဲမှာမိမိဘဝတိုးတက်ဖို့အတွက်အလုပ်ကိုင်းအတွက်ကိုယ်ဆန္ဒအရာရွှေ့ပြောင်းနေထိုင်သူတွေပါတယ်လို့စစ်မဲ့ဘေးဒဏ်နဲ့သဘာဝဘေးဒဏ်တွေကြောင့်အရမရွှေ့ပြောင်းခံကြရတဲ့ဒုက္ခတွေတွေလည်းပါဝင်ပါတယ်။အလုပ်အကိုင်အတွက်တခြားနိုင်ငံတစ်ခုခုကိုရွှေ့ပြောင်းနေထိုင်သူရွှေ့ပြောင်းအလုပ်သမားတွေကကမ္ဘာပေါ်ကရွှေ့ပြောင်းအခြေချနေထိုင်သူအားလုံးရဲ့သုံးပုံနှစ်ပုံရှိပြီးတော့တခြားအကြောင်းအရာတစ်ခုခုကြောင့်ရွှေ့ပြောင်းနေထိုင်ရသူတွေကသုံးပုံတစ်ပုံရှိပါတယ်။ဒီလိုရွှေ့ပြောင်းနေထိုင်ကြသူတွေထဲမှာ52ရာခိုင်နှုန်းကအမျိုးသားတွေဖြစ်ပြီး48ရာခိုင်နှုန်းကမိန်းကလေးတွေဖြစ်ကြပါတယ်။ဒီလိုရွှေ့ပြောင်းနေထိုင်ကြတဲ့အထက်မှာကလေးငယ်တွေက30တန်းလောက်ပါဝင်ပါတယ်။အလုံးလုံးကိုင်းနိုင်တဲ့အရွယ်တွေဖြစ်တဲ့အသက်20ကနေ64နှစ်အထိကအများဆုံးဖြစ်ပြီး94ရာခိုင်နှုန်းရှိပါတယ်။နိုင်ငံတစ်ခုကနေတစ်ခုပြောင်းရွှေ့အခြေချရင်မိခင်နိုင်ငံရဲ့နိုင်ငံသားအသိအမှတ်ပြုမှုလည်းပြက်ပြဲ။တခြားနိုင်ငံတစ်ခုခုရဲ့နိုင်ငံသားအဖြစ်လည်းမရရှိသေးတဲ့နိုင်ငံမဲ့ဖြစ်နေသူတွေလည်းကမ္ဘာပေါ်မှာခက်မှန်းကြီး၄သန်းကျော်ရှိနေတာပါ။ဒီလိုနိုင်ငံမဲ့၄သန်းကျော်ထဲမှာဘင်္ဂလားဒေ့ရှ်နိုင်ငံကအများဆုံးဖြစ်ပြီးမြန်မာနိုင်ငံကတော့ဒုတိယအများဆုံးဖြစ်တယ်လို့ IOM ရဲ့အချက်လက်တွေမှာဖော်ပြပါတယ်။စီပွားရေးပုံပြီးကောင်းမှုဖို့အလုပ်အကိုင်ရရှိဖို့ပညာသင်ကြားဖို့မိသားစုနဲ့ပြန်လည်တွေ့ဆုံနိုင်ဖို့ဆိုတဲ့အချက်တွေအပါအဝင်အကြောင်းမျိုးမျိုးနဲ့ကိုယ်မွေးဖွားရာနိုင်ငံကနေတခြားပို့ပြီးအခွင့်အရေးသားတဲ့နိုင်ငံတွေကိုပြောင်းရွှေ့နေထိုင်သူတွေထဲမှာအိန္ဒိယနိုင်ငံသားတွေကကမ္ဘာပေါ်မှာအများဆုံးဖြစ်ပါတယ်။နောက်ဆုံးရယူထားတဲ့စည်းစရားတွေအရတော့အိန္ဒိယနိုင်ငံသား18တန်းခွဲဟာတခြားနိုင်ငံတွေကိုရွှေ့ပြောင်းနေထိုင်ကြပါတယ်။အိန္ဒိယနိုင်ငံပြီးရင်တော့မက္ကဆီကိုရုရှားတရုတ်ဘင်္ဂလားဒေ့ရှ်စီးရီးယားပါကစ္စတန်ယူကရိန်းဖိလစ်ပိုင်နဲ့အာဖဂန်နစ္စတန်နိုင်ငံတွေကနိုင်ငံသားတွေဟာတခြားနိုင်ငံတွေကိုရွှေ့ပြောင်းနေထိုင်မှုအများဆုံးဖြစ်ကြပါတယ်။အကြောင်းမျိုးမျိုးနဲ့ရွှေ့ပြောင်းလာသူတွေကိုအများဆုံးလက်ခံထားတဲ့နိုင်ငံကတော့အမေရိကန်ပြည်ထောင်စုဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာတခြားနိုင်ငံမှာမွေးဖွားပြီးလာရောက်အခြေချနေထိုင်ကြတဲ့သူပေါင်း48တန်းကျော်ရှိပါတယ်။အမေရိကန်ပြည်ထောင်စုပြီးရင်ရွှေ့ပြောင်းလာသူတွေအများဆုံးရှိတဲ့တခြားနိုင်ငံတွေကတော့ကနေဒါ၊ Saudi Arabia, UK, UAE, ပြင်သစ်၊ Germany, Australia, Spain နဲ့ Russia နိုင်ငံတွေပဲဖြစ်ကြပါတယ်ရှင်။
မညညလွင်ရဲ့တည်တင်းနေတဲ့ကတုတ္တအစီအစဉ်ပြီးခုတော့ကိုငင်းချမ်းနဲ့မက်ခင်ဖြူထွေးတို့တင်ဆက်တဲ့ထူးခြားစံပြတည်တင်းများအစီအစဉ်ကိုနားဆင်ကြည့်ရှုကြအောင်ပါရှင
်။အိန္ဒိယနိုင်ငံမြို့တော်နယူးဒေလီမှာလေတုံးညဉ့်မှဆူဆူဝါးဖြစ်ပေါ်နေတဲ့အတွက်ဒါဝန်ရင်ဆိုင်ဖို့လေတန့်စင်တဲ့ဆက်တွေအပင်တွေအယောင်းတွက်နေပါတယ်။နယူးဒေလီမြို့တော်ဟာကမ္ဘာအငြင်းငြမ်းဆုံးမြို့တွေထဲမှာတစ်ခုပါဝင်ဖြစ်ပြီးတော့နှစ်စဉ်ဆောင်းရာသီဝန်တိုင်းမှာအပူချိန်ရော့ကျပြီးလူသေးဆုံးနိုင်တဲ့မီးခိုးနဲ့မြူပေါင်းဆက်ထားတဲ့ smoke လို့ခေါ်တဲ့မီးခိုးမြူညဉ့်ဉန်းတာကိုရင်ဆိုင်ရလေရှိပါတယ်။တချို့တွေကတော့လေတန့်စင်မှုအတွက် snake plant လို့ခေါ်တဲ့အပင်မျိုးတွေကိုစိုက်ပျိုးနေကြပြီးတော့အဲ့ဒီအပင်တွေဟာအခန်းတွင်းမှာလည်းစိုက်ထားလို့ရပါတယ်။လေတုံးညဉ့်ဉန်းမှုကိုနောက်ထပ်ရင်ဆိုင်ရတဲ့နည်းလမ်းတစ်ခုကတော့လေတန့်စင်နဲ့ဆက်တွေအသုံးပြုနေတာပါ။ဒီဝါလီနေ့ပြည်ရဲ့နောက်နှစ်ရက်လောက်အထိလေတန့်စင်ဆက်တွေရောင်းကောင်းခဲ့ပြီးအခုအခါမှာနည်းနည်းပဲကျန်တော့တယ်လို့ဆက်ပစ္စည်းတွေကိုရောင်းချသူတွေကပြောပါရဲ့ရှင
်။ Israel ဆောင်ဦးတည်ထွင်တဲ့ကုမ္ပဏီတစ်ခုဖြစ်တဲ့ Redefine Meat Company ဟာအပင်တွက်ပစ္စည်းတွေကိုအခြေခံပြုလုပ်ထားတဲ့အမဲသားအတုတွေကိုဥရောပဈေးကွက်ကိုတင်ဖို့ရောင်းချဖို့ပြင်ဆင်နေပါတယ်။ဒီအသားအတုတွေကို 3D printer နဲ့ထုတ်လုပ်ထားတာဖြစ်ပြီးတော့ Israel နိုင်ငံအပြင် Germany, Netherlands နဲ့ဗြိတိန်နိုင်ငံတွေကိုပါတင်ဖို့ရောင်းချမှာပါဒီအသားအတုထဲမှာပဲပီးဇက်နဲ့တခြားပဲတွေရောပြီးရလာတဲ့အသားဓာတ်အနီရောင်ထွက်စေဖို့ beetroot တို့အပြင်အာဟာရဖြစ်စေမဲ့တဆေးနဲ့အုံးစီတွေပါဝင်ပါတယ်အသားအတုဈေးကွက်မှာပြိုင်ဆိုင်သူတွေကများပြားပြီးတော့2029ခုနှစ်ကျရင်တော့ကမ္ဘာအသားဈေးကွက်ရဲ့ဆယ်ရာခိုင်နှုန်းဒေါ်လာဘီလီယံ140အထိရှိလာနိုင်မယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ
ပြည်ထောင်နိုင်ငံကမော်တော်ဆိုင်ကယ်စတန့်စီးသူထွန်ထေးကစားအမြင့်ပေ958ပေကျောက်အစွန်းပေါ်ကနေဆိုင်ကယ်နဲ့ခုံပြီးအရှိကိုနှစ်ပတ်ကျွန်းထုတ်ပြခဲ့ပါတယ်။အဲဒီနောက်အောက်ဖက်ကိုဆိုင်ကယ်ရောလူပါလေလီဖွင့်ပြီးဆင်းခဲ့ပါတယ်။ပြည်ထောင်နိုင်ငံတောင်ပေါ်အပန်းဖြေစခန်းမြို့တစ်ခုဖြစ်တဲ့ Avorius မှာပြုလုပ်ခဲ့တာဖြစ်ပြီးတော့လမ်းစမ်းပေါင်းတဲ့ဆိုင်ကယ်နဲ့လေလီခုံပြတာဟာကမ္ဘာပထမအဦးဆုံးစတန့်တစ်ခုလည်းဖြစ်ပါတယ်။အသက်36နှစ်ရှိပြီဖြစ်တဲ့ဖေးကစား
X Games လို့ခေါ်တဲ့စွန့်စွန့်စားစားရှင်ပြန်ရတဲ့အားကစားမှာရွှေတစ်စိတ်၅စုငွေတစ်စိတ်နှစ်ခုနဲ့ကြေးစိတ်တစ်ခုရရှိထားပါတယ်ရှင
်ပြင်သစ်စွန့်စားသူနောက်ထပ်တဦးကလည်းအမြင့်ပေ13,000ကျော်မှာပြန်နေတဲ့မီးဘုံပြန်ရဲ့ဘောလုံးထိပ်ပေါ်မှာမတ်တက်ရက်ပြပြီးကမ္ဘာဆန်ချိန်ချိုးလိုက်နိုင်ပါတယ်ရေမီအူဗွားဟာအခုလိုလောက်ရက်ကိုရှားပါးယောဂတစ်မျိုးဖြစ်တဲ့အာယုံကျော်ကြွက်သားယောဂတစ်မျိုးအတွက်သူဒေသနာနဲ့မူဝါဒပြောင်းလဲဖို့ဖုန်းကခေါ်ဆိုရတဲ့ပရဟိတရံပုံငွေရှာဖို့အတွက်လုပ်ပြခဲ့တာပါမိဘုံမြန်ဘောလုံးကိုအမြင့်မီတာ3638မီတာကိုတက်ဖို့မှန်းတားခဲ့တာဖြစ်ပြီးတော့အဲ့ဒီနံပါတ်ဟာအလှူငွေလှူဒန်းလိုသူတွေဖုန်းခေါ်ဆိုရမယ်ဖုန်းနံပါတ်၄လုံးလည်းဖြစ်ပါတယ်သူလိုက်ပါစီးနေတဲ့မိဘုံပြန်ကိုတော့သူ့အဖေဖြစ်သူကမောင်းနှင်ခဲ့တာပါခင်ဗျာ
ကိုညင်းညင်းနဲ့မက်ခင်ပြူထွေးတို့စီစဉ်တင်ဆက်ပေးထားတာပါရှင်။ဒီကနေ့အတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။ကျမတို့ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးစာရေးသားဆက်သွယ်လို့ရဆိုရင်တော့ VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာကနေလည်း message ပေးပို့ပြီးတော့ဆက်သွယ်နိုင်ပါတယ်။အခုဆက်ပြီးတော့ဒီကနေ့ညအတွက်သတင်းအချင်းချုပ်ကိုတော့ကိုဇော်ဝင်းလှိုင်ပြောပြပေးပါရှင်။
ဆူဒန်နိုင်ငံမှာအာဏာသိမ်းစစ်တပ်နဲ့အရသာခေါင်းဆောင်တွေကြားသဘောတူညီချက်ရပြီးပြီးခဲ့တဲ့လအာဏာသိမ်းစဉ်ယာဒူကဖြုတ်ချခံခဲ့ရတဲ့ဝန်ကြီးချုပ်အဗ်ဒူလာဟမ်ဒော့ကိုယာဒူပြန်ပေးလိုက်ပါပြီစစ်တပ်နဲ့နိုင်ငံရေးပါတီတွေကြားဆွေးနွေးပြီးသဘောတူညီချက်အရအောက်တိုဘာလ25ရက်နေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဖမ်းဆီးခံခဲ့ရတဲ့နိုင်ငံရေးသမားတွေကိုပြန်လွှတ်ပေးမယ်လို့စစ်ဖက်ရောအရသာအစိုးရတာဝန်ရှိသူတွေကပြောပါတယ်လွတ်လပ်တဲ့အရသာအုပ်ချုပ်ရေးအရာရှိတွေပါမဲ့ဝန်ကြီးအဖွဲ့ကိုဝန်ကြီးချုပ်ဟမ်ဒော့ကဦးဆောင်ဖွဲ့စည်းမယ်လို့သိရပါတယ်အခုလိုသဘောတူညီချက်ရဖို့အတွက်အမေရိကန်ပြည်ထောင်စုကုလသမဂ္ဂတို့ဟာအရေးပါတဲ့အခန်းကနေကဏ္ဍကနေဆက်ဆက်ပေးခဲ့တယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်ပြီးခဲ့တဲ့လအတွင်းစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဆက်တွဲဖြစ်ပေါ်လာတဲ့တွေ့ထွတ်တန်ယုံမှုတွေအဆုံးသတ်ရေးအတွက်ဝန်ကြီးချုပ်ကသဘောတူလိုက်တာလို့ဆိုပါတယ်ခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာဆယ်လနီးပါးရှိလာပြီဖြစ်ပေမဲ့စစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေမြို့နယ်တချို့မှာခဏထိဆက်ရှိနေဆဲဖြစ်သလိုအကြမ်းဖက်တိုက်ခိုက်မှုတွေလည်းအချိန်ကျော်မသွားသေးပါဘူးစစ်အာဏာသိမ်းကောင်စီကိုအရရလက်နဲ့ဆွဲကင်ပြီးခုခံတော်လှန်နေကြတဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေဘက်ကမိုင်းခွဲတိုက်ခိုက်တာချုံခိုတိုက်ခိုက်တာတွေဆက်လက်ပြုလုပ်နေတဲ့အတွက်စစ်ကောင်စီဘက်ကထိခိုက်ဒေဆုံးမှုတွေလည်းရှိနေပါတယ်ဒေတာရင်းစီပွားရေးအလုံးစုံစီပွားရေးမဟာမိတ်ဖက်လို့အမည်ရတဲ့ RCEP ကုန်သွယ်ရေးသဘောတူညီချက်ဟာအခုလာမယ့်ဇန်နဝါရီလမှာအသက်ဝင်မှာမို့ဗီယက်နမ်အနေနဲ့အချိန်တိုအတွင်းအကျိုးဖြစ်ထွန်းမယ်လို့မျှော်လင့်ထားပါတယ်ပြီးခဲ့တဲ့နိုဝင်ဘာလရဲ့နေ့ကပဲဩစတြေးလျနဲ့နယူးဇီလန်တို့ကဒီသဘောတူညီချက်မှာပါဝင်လက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ် RCEP လွတ်လပ်တဲ့ကုန်သွယ်ရေးစာချုပ်မှာအခုဆိုရင်မြန်မာအပါအဝင် ASEAN ဆင်နိုင်ငံနဲ့အတူတရုတ်တောင်ကိုရီးယားဂျပန်ဩစတြေးလျနယူးဇီလန်တို့လက်မှတ်ရေးထိုးထားကြပါတယ်ခင်ဗျာလီတူဝေးနီးယားနိုင်ငံမြို့တော် Vilnius မှာထိုင်ဝမ်ကျွန်းကတန်ရုံဖွင့်လိုက်တာကိုကန့်ကွက်တဲ့အနေနဲ့လီတူဝေးနီးယားနဲ့ဆက်ဆံရေးကိုအဆင့်လျှော့ချလိုက်ကြောင်းတရုတ်နိုင်ငံသားရေးဌာနကဒီကနေ့ပြောကြားလိုက်ပါတယ်တရုတ်ဘက်ကဖိအားပေးနေတာကိုစန့်ကျင်ပြီးလီတူဝေးနီးယားနိုင်ငံကထိုင်ဝမ်ဆိုတဲ့အမည်ကိုသုံးပြီးတန်ယုံဖွင့်ခွင့်ပြုလိုက်တာဖြစ်ပါတယ်လီတူဝေးနီးယားနိုင်ငံမှာတန်ယုံဖွင့်မဲ့အကြောင်းထိုင်ဝမ်ကဇူလိုင်လအတွင်းကြေညာလိုက်တာဟာ18နှစ်အတွင်းဥရောပတိုက်မှာပထမဆုံးအကြိမ်ဖြစ်တန်ယုံဖွင့်လှစ်ခြင်းလည်းဖြစ်ပါတယ်ခင်ဗျာ
ဒီကနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုတော့ကိုဇော်ဝင်းလှိုင်ပြောပြပေးခဲ့ရပါရှင်ဒီကနေ့အတွက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်အသံမိုင်းနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ John Walker တို့ဖြစ်ပါတယ်အခုထုတ်လွှင့်ပြီးတဲ့အစီအစဉ်ပြပြချင်းည10နာရီကနေ17နာရီမှာလဲဒီအစီအစဉ်တွေကိုပြန်ပြီးတော့နားဆင်နိုင်ပါတယ်။ VOA အစီအစဉ်တွေကိုနားတော်တာဆင်ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ကျွန်မများသစင်အောင်ပါရှင်။
This program has come to you from the Voice of America, Washington.